ဒီကနေ့တတိပဒဝိပဿနာအမှတ်တရားများမပြတ်မလတ်ကြိုးစားရှုမှတ်ပွားများအားထုတ်နေကြသည့်ယောဂီအပေါင်းသူတော်ကောင်းတို့ဘုန်းကြီးများဩဝါဒဓမ္မကထာဒေသနာတော်နေရာဖြင့်ဟောကြားချီးမြှောက်လိုသည့်ဓမ္မကထာဒေသနာဒီကဓမ္မဝိဟာရီတရားနှင့်နေလေရှိသူဆိုတဲ့ဩဝါဒကထာဓမ္မဒေသနာဖြင့်ဓမ္မဒါနပြုပါမယ်အခါတစ်ပါးတုန်းကယဟန်တစ်ပါးသည်မြတ်စွာဘုရားထံချင်းကပ်၍ယူစီစွာရှ िख ိုးပြီးတကာလဘုရားကိုယ်တော်မြတ်အားလျှောက်ထားဖြစ်တယ်ယန္တဘာဘာလျောက်ထားဖြစ်တုံးဆိုတော့ဓမ္မဝိဟာရီဓမ္မဝိဟာရီတိဗန္တိဩစတိဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားတရားဖြင့်နေလေရှိသူတရားဖြင့်နေလေရှိသူရဲ့လို့ပြောပြီးတော့နေပါတယ်ဘုရားအဘယ်မြတ်ဖြင့်ဓမ္မဝိဟာရီတရားဖြင့်နေလေရှိသူဖြစ်ပါသနည်းမြတ်စွာဘုရားလို့ယန္တဘာမြတ်စွာဘုရားအားလျှောက်ထားဖြစ်တရားဖြင့်နေလေရှိသူတရားဖြင့်နေလေရှိသူရဲ့လို့ပြောပြောပြီးတော့နေပါလေအဘယ်မြတ်ဖြင့်တရားဖြင့်နေလေရှိသူဓမ္မဝိဟာရီပုဂ္ဂိုလ်လို့ခေါ်ဆိုရပါတလေလို့မြတ်စွာဘုရားယဟန်တပါးကလျှောက်ထားသည့်အခါထိုအခါမှာဘုရားကိုယ်တော်မြတ်ကဘာပြောလိုက်လဲဆိုတော့ငါဘုရားဤသာသနာတော်၌သန္တရာပိလာမိရေကိုမျောတွေးကြောက်တယောဂီမြတ်ဖြစ်သောပုဂ္ဂိုလ်ဟာတုတ်တခေယဝေယသန္တရာပိလာမိရေကိုမျောတွေးကြောက်တယောဂီမြတ်ဖြစ်သောပုဂ္ဂိုလ်ဟာတုတ်တခေယဝေယကရဏဂါထာဥဒါနဣတိဟုတ်တကစာတကအဘုဒ္ဓဓမ္မဝေဒန္လလို့ဆိုရတဲ့တရားတွေကိုမြတ်စွာဘုရားရဲ့သာသနာတော်၌အင်္ဂါ၉တန်ဓမ္မခန္ဓာအနေနဲ့ပြောတော်8400ရှိတဲ့တရားတော်တွေကိုကိုယ်တိုင်လည်းပဲသင်ယူတယ်ကိုယ်တိုင်သင်ယူရုံတည်းမကပဲသင်ယူခြင်းဖြင့်လည်းပဲအချိန်ကိုကုန်စေတယ်သင်တာနဲ့ပဲအချိန်ကိုကုန်စေတယ်ဓမ္မခန္ဓာတရားတွေကိုသင်ယူပြီးတော့အချင်းကိုလွန်စေတယ်အချင်းကိုကုန်စေတယ်မိမိရဲ့အစ္ဆဒတန်တန်မှာတော့ဖြင့်ကိလေသာတွေငြိမ်းအောင်ဝိပဿနာတရားတွေကိုတော့ဖြင့်အာမထုတ်ဖြစ်ဘူးဝိပဿနာပညာတွေဖြစ်အောင်အာမထုတ်ဖြစ်ဘူးမဲ့ပညာတွေဖြစ်အောင်ဖိုးပညာတွေဖြစ်အောင်အာမထုတ်ဖြစ်ဘူးတဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုပရိယတ္တိတေအလွန်တရာမြောက်များစွာသင်ယူနေတာဖြစ်ရာကထိုပုဂ္ဂိုလ်မျိုးကိုပရိယတ္တိဗဟုလပုဂ္ဂိုလ်လို့ခေါ်မယ်ဆိုရင်တော့ခေါ်နိုင်တယ်ဒါပေမဲ့လို့ဓမ္မဝိဟာရီတရားဖြင့်နေလေရှိသူလို့မခေါ်နိုင်သေးဘူးတဲ့ပရိယတ္တိကိုသင်ယူယုံမျှဖြင့်တော့ဓမ္မဝိဟာရီပုဂ္ဂိုလ်ဖြစ်သွားပြီလားမဖြစ်သေးလားသာဘေကျမ်းဂန်တွေကိုသင်ယူနေမယ်ဓမ္မခန္ဓာပေါင်း8400တရားတွေကိုသင်ယူနေမယ်အင်္ဂါ၉တန်ရှိတဲ့တရားတွေကိုသင်ယူယုံတဲ့အချိန်ကိုကုန်စေယုံတဲ့တော့ဖြင့်ဓမ္မဝိဟာရီလို့မခေါ်ရသေးဘူးတဲ့သူကိုပြောမယ်ဆိုကပရိယတ္တိဗဟုလပုဂ္ဂိုလ်ဘာပုဂ္ဂိုလ်တုံးပရိယတ္တိတွေအလွန်တရာများတဲ့တွေ့တာကြောင့်ထိုပုဂ္ဂိုလ်ကိုပရိယတ္တိဗဟုလလို့ပြောနိုင်တယ်နောက်တစ်မျိုးပြောရမယ်ဆိုလို့ရှိရင်ငါဘုရားရဲ့သာသနာတော်၌သန္တရာပိလာမိရေကိုမျောတွေးကြောက်တယောဂီများဖြစ်တဲ့သူဟာမိမိနာကြားထားတဲ့အတိုင်းမိမိသင်ယူထားတဲ့အတိုင်းကုလရှိကပြောခဲ့တဲ့အင်္ဂါ၉တန်ရှိတဲ့ဓမ္မခန္ဓာပေါင်း8400ရှိတဲ့သုဒ္ဓခေယဝေယကရဏဂါရဥဒါနဣတိဟုတ်တကဇာတကအဘုဒ္ဓဓမ္မဝေဒန္လဆိုတဲ့တရားတွေကိုသူရဘာတို့ဟာအကျဲ့အားဖြင့်ပို့ချပြီးတော့နေတယ်။သင်ပေးပြီးတော့နေတယ်သူတို့ဘာတွေကိုသိစေခြင်းဖြင့်သာလျှင်အချိန်ကိုကုန်စေတယ်။သူတို့ဘာတွေကိုသင်ပြပေးပြီးတော့ဟောပြပေးပြီးတော့အချိန်ကိုကုန်စေတယ်။ သမိတန္တမှာတော့ဖြင့်ကိလေသာတွေငြိမ်းအောင်ဝိပဿနာတရားကိုအမထုတ်ဖြစ်ဘူးဝိပဿနာပညာဖြစ်အောင်အမထုတ်ဖြစ်ဘူးမဲ့ပညာတွေဖိုးပညာတွေဖြစ်အောင်အမထုတ်ဖြစ်ဘူးတဲ့အဲဒီတော့ပုဂ္ဂိုလ်မျိုးကိုပြောမယ်ဆိုလို့ရှိရင်သူတို့ဘာတွေကိုသိစေခြင်းဖြစ်တာလဲအချိန်ကိုကုန်စေသည်ဖြစ်ရကားထိုပုဂ္ဂိုလ်မျိုးကိုပြောမယ်ဆိုကပညာတိဘဟုလပုဂ္ဂိုလ်လို့ပြောနိုင်တယ်ဘယ်လိုပုဂ္ဂိုလ်လို့ပြောနိုင်မယ်သူတို့ဘာကိုဟောပြောနေုံနဲ့အချိန်ကိုကုန်စေတဲ့သူတို့ဘာကိုသင်ကြားပေးယုံနဲ့အချိန်ကိုကုန်စေတဲ့ပုဂ္ဂိုလ်တွေကိုဓမ္မဝိဟာရီတရားဖြင့်နေလေးရှိသူလို့ခေါ်နိုင်ပြီလားမခေါ်နိုင်သေးလားမခေါ်နိုင်သေးဘူးတဲ့သူတို့ဘာကိုသင်ကြားပေးယုံနေတဲ့သူတို့ဘာကိုဟောပြောပေးယုံနေတဲ့တော့ဖြင့်ထိုပုဂ္ဂိုလ်တွေဟာသိစေခြင်းတွေများသည့်ဖြစ်ရာကထိုပုဂ္ဂိုလ်များကိုပညာတိဘဟုလပုဂ္ဂိုလ်ပါပုဂ္ဂိုလ်တို့ပညာတိဘဟုလပုဂ္ဂိုလ်ပါဗျာနောက်တစ်မျိုးပြောမယ်ဆိုလို့ရှိရင်ငါဘုရားရဲ့သာသနာတော်မှာမိမိကိုယ်တိုင်ကသင်ကြားထားတဲ့အတိုင်းမိမိကိုယ်ရာကနာကြားထားတဲ့အတိုင်းကုလပြောခဲ့တဲ့အင်္ဂါကိုယ်တိုင်ရှိတဲ့ဓမ္မခန္ဓာပေါင်း7400တော့တရားတော်တွေကိုပရိယတ်တိဓမ္မတရားတော်တွေကိုအကျဉ်းအကျဉ်းရွတ်ပြီးတော့နေတယ်အံပြီးတော့နေတယ်တရစေပြီးတော့နေတယ်ရွတ်အံတရစေခြင်းဖြင့်သာလေအချိန်တွေကိုကုန်စီနေတယ်တဲ့မိမိရဲ့အစ္ဆရတန်တန်နှလုံးအိမ်ထဲမှာတော့ဖြင့်နှလုံးအိမ်၌ကိလေသာတွေငြိမ်းအောင်တော့ဖြင့်ဝိပဿနာတရားကိုအာမထုတ်ဖြစ်ဘူးဝိပဿနာပညာတွေဖြစ်အောင်အာမထုတ်ဖြစ်ဘူးမဲ့ပညာဖိုးပညာတွေဖြစ်အောင်အာမထုတ်ဖြစ်ဘူးတဲ့အဲ့လိုပုဂ္ဂိုလ်မျိုးကိုတော့ဖြင့်ပြောမယ်ဆိုလို့ရှိရင်ပြောနိုင်သည်ကရွတ်အံပြီးတော့တရစေခြင်းတွေများနေတဲ့အတွက်တာကြောင့်ထိုပုဂ္ဂိုလ်မျိုးကိုတော့ဖြင့်သစ္စာယဘဟုလပုဂ္ဂိုလ်လို့ခေါ်နိုင်တယ်ဘယ်လိုပုဂ္ဂိုလ်လို့ခေါ်နိုင်တယ်သစ္စာယဘဟုလပုဂ္ဂိုလ်ပါဗျာတရစေခြင်းတွေအံနေခြင်းတွေရွတ်နေခြင်းတွေဒါလည်းများနေတဲ့အတွက်တာကြောင့်သစ္စာယဘဟုလပုဂ္ဂိုလ်ပဲဖြစ်သေးတယ်ဓမ္မဝိဟာရီပုဂ္ဂိုလ်ဖြစ်ပြီလားမဖြစ်သေးလားဓမ္မဝိရာတိပုဂ္ဂိုလ်မဖြစ်သေးဘူးတဲ့ဝိပဿနာတရားလည်းအာမထုတ်ဖြင့်ဝိပဿနာပညာလည်းဖြစ်အောင်မကျင့်ဖြင့်မဲ့ပညာဖို့ပညာလည်းဖြစ်အောင်မကျင့်ဖြင့်တစ္ဆာတရားလည်းသိအောင်မကျင့်ဖြစ်တဲ့အတွက်ကြောင့်မို့လို့ထိုပုဂ္ဂိုလ်မျိုးသည်တစ္ဆာယဘူလာပုဂ္ဂိုလ်သာဖြစ်သေးတယ်။နောက်တစ်မျိုးပြောရမယ်ဆိုလို့ရှိရင်ဖြင့်ငါဘုရားရဲ့သာသနာတော်၌မိမိကိုယ်တိုင်ကနာကြားထားတဲ့အတိုင်းသင်ယူထားတဲ့အတိုင်းကိုယ်လာရှိကပြောခဲ့တဲ့သုတ္တတို့ခေယတို့ဝေယကရဏတို့ကာရာတို့ဥဒါနတို့ဣတိဟုတ်တကဇာတကအပုဒ္ဒဓမ္မဝေဒန္လခေါ်တဲ့တရားတွေကိုစိတ်ကူးလေးဖြင့်ဆင်ញင်ပြီးတော့နေတဲ့စိတ်ကူးလေးဖြင့်ကြံစီပြီးတော့နေတဲ့စိတ်ကူးလေးဖြင့်သုံးသပ်ပြီးတော့နေတဲ့စိတ်ကူးလေးဖြင့်အဖန်ဖန်ဆင်ញင်ပြီးတော့နေတယ်အဲ့ဒီပုဂ္ဂိုလ်ဟာကြံစီခြင်းဆိုတဲ့ဝိတက်တို့ဖြင့်ဒါလေအချိန်ကိုကုန်စေတယ်အချိန်တွေကိုဖြုံးနေတယ်ဘယ်လိုဖြုံးလဲဆိုတော့ကြံစီစိတ်ကူးပြီးတော့ဖြုံးတာဘယ်လိုဖြုံးပါလဲကြံစီစိတ်ကူးပြီးတကလာကြံစီခြင်းဝိတက်တို့ဖြင့်အချိန်ကိုဖြုံးနေသည်ဖြစ်ရကားထိုပုဂ္ဂိုလ်မျိုးသည်တရားကြတော့ဖြင့်အာမထုတ်ဖြစ်ဘူးမိမိရဲ့အစ္ဆရတန်တိုင်းနဲ့ကိလေသာတွေငြိမ်းအောင်ဝိပဿနာတရားတွေကိုအမထုတ်ဖြစ်ဘူးဝိပဿနာပညာဖြစ်အောင်မကျင့်သုံးဖြစ်ဘူးမဲ့ပညာတွေဖြစ်အောင်ဖိုးပညာတွေဖြစ်အောင်မကျင့်သုံးဖြစ်ဘူးအဲဒီလိုပုဂ္ဂိုလ်မျိုးသည်ကြံစီခြင်းဝိတက်တွေသာများနေသည်ဖြစ်ရကားထိုပုဂ္ဂိုလ်မျိုးကိုပြောနိုင်မယ်ဆိုကခေါ်နိုင်မယ်ဆိုကဝိတက်ကဘဟုလပုဂ္ဂိုလ်လို့ခေါ်နိုင်တယ်ဘယ်လိုပုဂ္ဂိုလ်လို့ခေါ်နိုင်မလဲဝိတက်တွေများနေတဲ့ပုဂ္ဂိုလ်ဖြစ်ရကထိုပုဂ္ဂိုလ်မျိုးကိုဓမ္မဝိဟာရီလို့ခေါ်နိုင်ပြီလားမခေါ်နိုင်သေးလားမခေါ်နိုင်သေးပါဗျာဓမ္မဝိဟာရီလို့မခေါ်နိုင်သေးဘူးတဲ့ဒီနောက်ဆုံးတစ်ခုပြောရမယ်ဆိုလို့ရှိရင်ဖြင့်ငါဘုရားရဲ့သာသနာတော်၌တန္တရာပိလာမီကိုမျှော်တွေးကြောက်တာယောဂီများဖြစ်သောပုဂ္ဂိုလ်သည်ရှိကပြောကြတဲ့အတိုင်းသုတ္တကိယဝေရကရဏကာရဥဒါနာဣတိဟုတ်တကဇာတကအဘုဒ္ဓဓမ္မဝေဒန္လခေါ်တဲ့အင်္ဂါ၉တန်းရှိတဲ့ဓမ္မကဏ္ဍပါ7400ရှိတဲ့တရားတော်တွေကိုကိုယ်တိုင်လည်းပဲသိယူတယ်။သိယူထားတဲ့အတိုင်းနိမန်လမ်းမအနေအချင်းသိရှိသည်ဖြစ်ရက နိမန္တနာကိလေသာရေညေယဝိပဿနာတရားတွေအထုတ်ဖြစ်လောဘဒေါသမောဟမာနဒိဋ္ဌိဝိသေကိစ္စဌိနာဩရိစ္စအာဣတိကနောတ္တပါခေါ်ရေကိလေသာတရားတွေကိငိမ့်အောင်လို့ဝိပဿနာတရားအချင်းရသမျှအထုတ်ဖြစ်ကြိုးစားပြီးတော့ပွားများနေတယ်ပေါ့တည်ရင်မှုတစ်ခုထဲနဲ့အချိန်မဖြုံးဘူးတည်မှုတစ်ခုထဲနဲ့ဘာမဖြုံးဘူးတဲ့လေတရိယတိဓမ္မတွေကိုသိမှုတစ်ခုထဲနဲ့အချိန်မဖြုံးဘူးတဲ့အဲဒီလိုပုဂ္ဂိုလ်မျိုးတွေကိုအချိန်မဖြုံးမဲနဲ့သိမှုတစ်ခုထဲနဲ့အချိန်မဖြုံးမဲနဲ့ဥပဒနာပညာတွေဖြစ်အောင်အားထုတ်နေတယ်ထိုပညာတွေဖြစ်အောင်အားထုတ်နေတယ်မဲ့ပညာတွေဖြစ်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်မျိုးတွေကိုတော့ကြောင့်ဖြင့်ပုဂ္ဂိုလ်မျိုးတွေကြတော့ဖြင့်ဓမ္မဝိဟာရီတရားနဲ့နေလေရှိသူဘယ်လိုပုဂ္ဂိုလ်ပါတဲ့ဒါကြောင့်တရားနဲ့နေလေရှိသူဆိုတာကအချိန်ရသည်မြဝိပဿနာတရားအထုတ်နေတာအချိန်ရသည်မြဘာလို့နေတာတုံး
ဝိပဿနာတရားအထုတ်နေတာပါ
ဗျာအဲ့ဒါကြောင့်အချိန်ရသည်မြဝိပဿနာတရားကိုအထုတ်နေဖြစ်တော့ထိုပုဂ္ဂိုလ်ရဲ့တန်တမ်းမှာဝိပဿနာပညာတွေလည်းပဲဖြစ်လာနိုင်မယ်မဲ့ပညာတွေဖြစ်လာနိုင်မယ်ဖိုးပညာတွေဖြစ်လာနိုင်မယ်အဲ့လိုဝိပဿနာပညာတွေဖြစ်နေတဲ့ပုဂ္ဂိုလ်များမဲ့ပညာဖိုးပညာတွေဖြစ်နေတဲ့ပုဂ္ဂိုလ်များဒီသာလျင်ဓမ္မဝိဟာရီပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်ပါလဲ
ဓမ
္မဝိဟာရီဆိုဒီကတခြားပြောတာလားတရားနဲ့နေလေးရှိသူကိုပြောတာလားတရားနဲ့နေလေးရှိသူကိုပြောတာအဲကြတရားနဲ့နေလေးရှိသူဆိုတဲ့ပုဂ္ဂိုလ်များကတကယ်တရားအထုတ်နေတဲ့ပုဂ္ဂိုလ်များသီတာလင်ဓမ္မဝိဟာရီဘယ်လိုပုဂ္ဂိုလ်များသီတာလင်ဓမ္မဝိဟာရီပါလဲ
တရားနဲ့နေလေးရှိသူကဓမ္မဝ
ိဟာရီအေးဒါကြောင့်ဓမ္မဝိဟာရီပုဂ္ဂိုလ်ကသဂရာဆရာကြီးများက6ယောက်ရှိတဲ့လို့ဖွင့်ပြတယ်။နံပါတ်1ဘူတုဒ္ဓပုဂ္ဂိုလ်ရဲ့စာပေကျမ်းဂန်တွေကိုသိဖို့အတွက်ကြိုးစားပြီးတကားလာသင်ယူ၍ဆောင်ထားနိုင်စွမ်းရှိတဲ့ဘူတုဒ္ဓပုဂ္ဂိုလ်ရဲ့နှစ်ဝိပဿနာတရားတွေကိုအချိန်ရသည်များမပြတ်မလတ်ဒလဇတ်ရှုမှတ်ပြီးတော့အားထုတ်နေတဲ့ဝိပဿကပုဂ္ဂိုလ်ရဲ့ဘယ်နှယောက်ရှိသွားပြီလဲနှစ်ယောက်ရှိသွားပြီပြီးတော့နောက်၄ယောက်ကျန်သေးတယ်အဲ့ဒီ၄ယောက်ကတော့ဖြင့်သောတာပန်ပုဂ္ဂိုလ်ရဲ့တဂရဂံပုဂ္ဂိုလ်ရဲ့အနာဂံပုဂ္ဂိုလ်ရဲ့ယန္တာပုဂ္ဂိုလ်ရဲ့လို့ဖလထံပုဂ္ဂိုလ်၄ပါးဖလထံပုဂ္ဂိုလ်ဘယ်နှပါး၄
ပါးပါ
အဲ့ဒီဖလထံပုဂ္ဂိုလ်၄ပါး၄ယောက်နဲ့ရှေ့ရပြောခဲ့တဲ့နှစ်ယောက်နဲ့ပေါင်းတော့ဘယ်နှယောက်တုံ
း၆
ယောက်ပါအဲ့ဒီ၆ယောက်သောပုဂ္ဂိုလ်များဟာတရားနဲ့နေလေးရှိသူတွေဖြစ်ရကထိုပုဂ္ဂိုလ်များကိုဓမ္မဝိဟာရီပုဂ္ဂိုလ်တဲ့ဘယ်လိုပုဂ္ဂိုလ်ပါလဲဓမ္မဝိဟ
ာရီပုဂ္ဂိုလ်
ပါဒါကြောင့်ယောဂီရပေါင်းဩသူတော်ကောင်းတို့ဓမ္မဝိဟာရီပုဂ္ဂိုလ်အဖြစ်သူရအောင်ဓမ္မဝိဟာရီစည်ရင်ထက်မှာပါဝင်အောင်အချိန်ရသည်များမပြတ်မလတတိကံအဘိတကာလအရှုခံဖြစ်သောယုံနံတရားတွေကိုပိုင်းခြား၍တည်အောင်အရှုခံဖြစ်သောယုံနံတရားတွေအပေါ်၌အကြောင်းကျိုးတရားတွေကိုသိသိယူသိအောင်အရှုခံဖြစ်သောယုံနံတရားတွေအပေါ်၌မမြဲသဘောဆင်းရဲသဘောအဆူမရတဲ့သဘောမတင့်တဲ့သဘောတွေသိအောင်အရှုခံဖြစ်သောယုံနံတရားတွေအပေါ်၌အဖြစ်အပျက်သဘောစသည်များကိုသိအောင်မပြတ်မလတ်တတိကံဘိတကာလဝိပဿကပုဂ္ဂိုလ်ဖြစ်အောင်အာထုတ်သင့်သလားအမထုတ်သင့်လားအ
ာထု
တ်သင့်ပါတယ်ဗျာဝိပဿကပုဂ္ဂိုလ်ဖြစ်အောင်ကျင့်သုံးနေရင်ထိုပုဂ္ဂိုလ်များသည်တခြားပုဂ္ဂိုလ်လားဓမ္မဝိဟာရီပုဂ္ဂိုလ်လားဓမ္မဝိဟာရီဆိုတာတခြားပြောတာလားတရားဖြင့်နေလေးရှိသူကိုပြောတာလားတရား
နဲ့နေလေးရှိသူကိုပြောတ
ာဒါကြောင့်တရားဖြင့်နေလေးရှိသူဖြစ်အောင်ကျင့်သုံးနိုင်ကြပါစေလို့တိုက်တွန်းရင်းဖြင့်ဒီလင်္ကာလေးဏိကုံချုပ်ပြီးတော့ဆိုပြီးတော့ဏိကုံချုပ်မယ်ဆိုကြည့်လိုက်ပါဘ ഹു တုဒ္ဓဝိပဿကနေဘ ഹു
တ
ုဒ္ဓဘ ഹു တုဒ္ဓဝိပဿကနေဖလထနောဖလထနောဤ၆ဖောဤ၆ဖောမေခောဓမ္မဝိဟာရီမေ
ခော
ဓမ္မဝိဟာရီဘဟုတုတာဝိပတကနေဖလထနောဤ၆ဖောဤ၆ဖောမေခောဓမ္မဝိဟာရီဤကဲ့သို့ယနေ့ယခုခါ၌ဓမ္မဝိဟာရီတရားဖြင့်နေလေရှိသူဆိုတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုကိုအကျဉ်းချုပ်အပြင်ဟောနာကြည်ညိုမှတ်သားခဲ့ရသည်ဖြင့်ထိုတရားဒေသနာတော်တိုင်းလိုက်နာကျင့်သုံးပွားများအထောက်နိုင်ကြယူမိတို့တည်းလူရှိအပ်တောင်းတနှင့်တရားမြတ်တို့အပန်းစင်အပ်သော မတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြတ်စွာဆက်ရောက်၍နိဗ္ဗာန်တအောင်ပင်အတိအတိကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေကုန်တည်းတတိပဒံဝိပဒနာအမတ်တရားများအမြတ်ထား၍မပြတ်မလတ်ရှုမှတ်ပါများအထုတ်နေကြသောယောဂီအပေါင်းသူတော်ကောင်းတို့ဝိပဿနာတရားတွေကိုပွားများအားထုတ်တယ်ဆိုသောနေရာမှာကုသိုလ်ဖြစ်အောင်လို့ကြိုးစားပြီးတော့အားထုတ်ကြရတာဖြစ်ပါကုသိုလ်ဆိုတဲ့တရားတွေကသီလကုသိုလ်တွေတမာတိကုသိုလ်တွေပညာကုသိုလ်တွေအဲ့ဒီသီလတမာတိပညာဆိုတဲ့ကုသိုလ်တရားတွေဖြစ်နိုင်ဖို့ဆိုတာကခန္တီတရားလက်ကင်ထားနိုင်မှသာရရှိနိုင်မှာဖြစ်တယ်။သီလသမာဓိပညာတွေဖြစ်ဖို့ကခန္တီတရားဒီတာလင်ဗราณကြပါတယ်။ခန္တီတရားနဲ့ဆက်သွယ်မှုတွေရပြီခန္တီတရားနဲ့ဆက်ဆက်မှုတွေရပြီဆိုရင်ကုသိုလ်တရားတွေဖြစ်ပွား၍တိုးပွားကြတာပါပဲ။မြည်သည့်ကုသိုလ်မဆိုခန္တီရှိမှပဲရနိုင်ကြပါတယ်။သီလသမารိပညာနာခန္တီပဒါနာကာရဏံသဗ္ဗေပိကုသလဓမ္မာခန္တယာယတ္တဝဝုတ္တရိတဲ့ခန္တီအရာရာဝေတိခမေဆိုတဲ့ခန္တီတရားသည်သီလသမารိပညာနာသီလသမารိပညာတရားတို့ဤပဒါနာကာရဏံလိုရင်းအကြပဒါနာအကြောင်းအစစ်အမှန်ပင်ဖြစ်ပါပေ၏သာဝေဝီအလုံးစုံလေးဖြစ်ကုန်သောကုသလဓမ္မကုသိုလ်တရားမှန်သမျှတို့သည်ခန္ဓာယတ္တဝခန္တီတရားနှင့်ဆက်မသာလျင်ခန္ဓာယတ္တဝခန္တီတရားနှင့်ဆက်သွယ်မသာလျင်ဝတ္တရေဝတ္တန္တိကောသမတိဖြစ်ပေါ်တူပါ၏လာနိုင်ကြပါပြီကုန်၏တဲ့သီလသမารိပညာတွေမိမိတန်တမှာဖြစ်ပွားရှိဖို့ဖြစ်ပွားတည်ရှိဖို့ဆိုတာကခန္တီတရားလက်ကင်ထားနိုင်ရမေတဲ့အဒီခန္တီတရားလက်ကင်ထားပြီးတော့ကျင့်သုံးဖြစ်ရင်သီလလည်းပြည့်စုံဖို့ရှိ၏တမာရီတရားလည်းပြည့်စုံဖို့ရှိ၏ပညာတရားတွေလည်းပြည့်စုံဖို့ရှိတယ်။မြည်သည့်ကုသိုလ်မဆုကုသိုလ်တရားမှန်သမျှတရားခန္တီတရားနဲ့စပ်မှသာဖြစ်ပေါ်၍တိုးပွား၍ရရှိနိုင်နိုင်ရရှိလာနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဝိပဿနာတရားကိုကြိုးစားပြီးတော့ရှုမှတ်ပွားများအထောက်ကြသည့်ယောဂီအပေါင်းသူတော်ကောင်းတို့ဝိပဿနာတရားကိုရှုမှတ်သောနေရာဝယ်ခန္တီတရားလက်ကင်ထားပြီးတကာလရှုမှတ်အထောက်ယူနေကြရပါတယ်။သိခံပြီးတော့ရှုမှတ်နိုင်ပြီဆိုလို့ရှိရင်အမှန်တရားတွေကိုကိုယ်တိုင်ကိုယ်ကျတွေ့သိကမြင်သွားနိုင်ကြမှာဖြစ်ပါတယ်။ဤသို့ရှင်မာသီဆရာတော်ဖျာကြီးအမိတ်ရှိတဲ့အတိုင်းသိခံမှနိဗ္ဗာန်ရာဆိုတဲ့အတိုင်းအခြားခြားသောနေရာမှာတိခံရမယ်ဆိုတာတဲ့ဝိပဿနာတရားကိုအာထုတ်သောနေရာဝယ်တိခံမှသာလျှင်ပို့ပြီးတော့အကျိုးများနိုင်ပါတယ်တိခံပြီးတော့ပဲမှတ်ရတာပဲအရှိကံတရားတွေပေါ်လာသမျှကိုမတိခံပဲနဲ့မကြာခဏရွှေ့လိုက်ပြင်လိုက်ပြောင်းလိုက်နဲ့ဆောင်ရွက်နေမယ်လုပ်ကင်နေမယ်ဆိုလို့ရှိရင်တော့ဖြင့်အမှန်တရားကိုမတိနိုင်ဘူးတဲ့ဒါကြောင့်ပေါ်တိုင်းရှုမှတ်မပြတ်သိရမည်ဆိုတဲ့အတိုင်းပေါ်တိုင်းပေါ်တိုင်းအရှိကံတရားတွေကိုသိအောင်ရှုမှတ်နေလို့ရှိရင်မိမိရဲ့ဝိရိယတတိတမာတိတွေအာပြည့်ရင်ကျက်ပြည့်စုံလာတဲ့အခါမှာရှုစရာအာယုံတွေရောရှုသိမှုတွေရောအတိအသေးဖြစ်ပေါ်ပြီးတော့ပျောက်ပျောက်သွားတာကိုကိုယ်တိုင်ကိုယ်ကြတွေ့သိကြရမှာဖြစ်ပါဖြစ်ပေါ်ပြီးတဲ့နောက်ပြောက်ပြောက်သွားတာကိုတွေ့ရလို့မမြဲဘူးဆိုတာကိုလည်းပဲကိုယ်ကိုယ်တိုင်ကိုယ်ပိုင်ညာနဲ့ရှင်းလင်းစွာသိရှိသွားမှဖြစ်ပါတယ်။အဲဒီလိုကိုယ်ကိုယ်တိုင်ကိုယ်ပိုင်ညာနဲ့ရှင်းလင်းစွာသိသွားမှသာလျှင်အနိစ္စချင်းရာအပြင်မြင်သွားတဲ့အနုပဒနာညာအစစ်လို့ပြောရပါဘူး။ဝိပဿနာတရားကိုရှုမှတ်သောနေရာဝယ်အနိစ္စကိုလည်းသိအောင်ရှုမှတ်ရမှာအနိစ္စလက္ခဏာတွေလည်းသိအောင်ရှုမှတ်ရမှာအနိစ္စအနုပဒနာဉာဏ်တွေကိုလည်းပဲသိအောင်ရှုမှတ်သွားရမှာဖြစ်ပါတယ်အနိစ္စဆိုတဲ့တရားတွေကမမြဲတဲ့တရားတွေပဲမမြဲတဲ့တရားကအနိစ္စတရားပဲလို့အထက္ခရာဆရာကြီးများကညွှန်ပြပါတယ် အနိစ္စံတိခန္ဓာပစ္စကံအနိစ္စံတိအနိစ္စတရားဟူသည်ကားခန္ဓာပစ္စကံခန္ဓာ၅ပါးတရားတွေပဲတဲ့အနိစ္စမမြဲတဲ့တရားဆိုတာကခန္ဓာ၅ပါးတရားပဲသဗ္ဗိလောကခန္ဓာ၅ပါးတရားကမမြဲတာလေဆိုတော့ဖြစ်ပြီးလို့ရှိရင်ပြက်ပြက်နေကြလို့ဖြစ်ပြက်နေကြတဲ့အတွက်ကြောင့်မို့လို့ခန္ဓာ၅ပါးတရားသည်အနိစ္စတရားခန္ဓာ၅ပါးတရားသည်ဘာတရားတဲ့ဖြစ်ပြက်နေကြခန္ဓာကအနိစ္စတရားသာဆိုတဲ့အတိုင်းခန္ဓာ၅ပါးရလာပြီဆိုလို့ရှိရင်ထိုထိုပုဂ္ဂိုလ်တို့ဟာအနိစ္စတရားရထားတာဘာတရားရထားတာတော့ယောဝေရဏတင်ညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာပစ္စကတရားရတာပြီဆိုတဲ့နောက်မှာတော့ဖြင့်ထိုထိုပုဂ္ဂိုလ်ဟာမြဲခြင်းလို့ကိုမရတော့ပါဘူးမမြဲတဲ့အနိစ္စတရားကိုကိုယ်တိုင်ကိုယ်ကျရယူထားခဲ့ကြတဲ့ပုဂ္ဂိုလ်ဒီကြီးဖြစ်ပါတယ်ဒါကြောင့်ယံကေစီသမှုရိယဓမ္မသဗ္ဗံတံနိရောဓဓမ္မဖြစ်လာလို့ရှိရင်ပြည့်ရတယ်ဖြစ်လာလို့ရှိရင်ဘာဖြစ်မလဲဖြစ်လာရင်ပြည့်ရတဲ့သဘောရှိတယ်တဲ့တို့အတွက်ကြောင့်မလို့ခန္ဓာရတဲ့အလုတ်ဟာသိရသွားဖို့အတွက်နောက်မဆုတ်ပါဘူးခန္ဓာရလာရင်တော့သိရသို့သွားနေတယ်ခန္ဓာရလာရင်ဘယ်ရသို့သွားနေမလဲသိရသို့သွားနေခေါင်းကြီးတို့နဲ့တကွာအလုံးတော့ယောဂီအပေါင်းသူတော်ကောင်းတို့ခန္ဓာရလာပြီဆိုလို့ရှိရင်အချိန်ရှိတယ်မြနာရီရှိတယ်မြရက်ရှိတယ်မြလရှိတယ်မြနေ့ရှိတယ်မြမှာသိရသို့အချိန်တိုင်းအချိန်တိုင်းမှာသွားနေသလားမသွားနေလားသွားနေပါပဲသေရွာတို့သွားနေတယ်အဲ့ဒီမသေးခင်မှာလည်းပဲနာရအောင်မယ်ဥရအောင်မယ်ဘယ်နဲ့ကြောင့်နာရအောင်မယ်ဥရအောင်မယ်တုံးသေရအောင်မယ်တုံးဆိုတော့ခန္ဓာတွေရှိနေလို့ပါပဲဘာဖြစ်နေလို့ပါခန္ဓာတွေရှိနေလို့ပါဗျာဂျိမ်ပါများစွာဥရတာခန္ဓာရှိလို့ပဲဂျိမ်ပါများစွာနာရတာခန္ဓာရှိလို့ပဲဂျိမ်ပါများစွာသိရတာခန္ဓာရှိလို့ပဲခန္ဓာရှိမှတော့ဖြင့်ဟိုနာသေးတွေနဲ့ပြေးလို့မလွတ်နိုင်ပါဘူးလွတ်မှလားမလွတ်မှလားခန္ဓာရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟိုနာသေးနဲ့နှစ်ပါးသွားရမယ်ပုဂ္ဂိုလ်ကြီးသာဖြစ်၏တရားမလို့အဲ့ဒီအနိစ္စတရားကိုလည်းသိအောင်ရှုရမှာဝိပဿနာတရားရှုမှတော့နေရာဝဲအနိစ္စကိုလည်းသိအောင်ရှုအနိစ္စလက္ခဏာကိုလည်းသိအောင်ရှုအနိစ္စနုပဒနာဉာဏ်ကိုလည်းပဲသိအောင်ရှုရှုရင်မှရင်ရှုမှရင်ဖြင့်ထိုကဲ့သို့အချင်းရာ၃ပါးကိုပင်လင်ကိုယ်တိုင်ကိုယ်ကျမြင်သွားကြမှာဖြစ်ပါတယ်ရှုမှနေသောအရာသည်အရှုကမန္တမတရားတွေဟာအနိစ္စတရားပါအရှုကမန္တမတရားတွေဟာဘာတရားတဲ့တော့ရှုမှတ်เสียအာယုံလေးပေါ်တိုင်းပေါ်တိုင်းဖောင်းတာပေါ်တိုင်းရှုမှတ်လဲအနိစ္စတရားပဲပိန်တာပေါ်တိုင်းရှုမှတ်လဲအနိစ္စတရားပဲတိเสียလဲအနိစ္စတရားတိမှုလဲအနိစ္စတရားအဲ့ဒီရှုเสียရောရှုတိမှုကရှုကအာယုံတွေကိုတိတိုင်းတိတိုင်းမှာထိုယောဂီသည်အနိစ္စကိုတိနေတာပါကိုတိနေတာတော့အနိစ္စတိအောင်တင်မကသေးပဲအနိစ္စလက္ခဏာကိုလည်းပဲတိအောင်ရှုမှတ်သွားရမှာဖြစ်တယ်ဟုတ်တော်အဘာဝကာရောအနိစ္စလက္ခဏာဟုတ်တော်ဖြစ်ပေါ်ပြီး၍အဘာဝကာရောကွယ်ပြောက်သွားသောအချင်းအားသည်အနိစ္စလက္ခဏာအနိစ္စလက္ခဏာမိပါပေ၏တဲ့ဖြစ်ပေါ်ပြီး၍ကွယ်ပြောက်သွားသောအချင်းအားလေးဟာအနိစ္စလက္ခဏာဖြစ်ပေါ်ပြီး၍ကွယ်ပြောက်သွားသောအချင်းအားလေးဟာဘာလက္ခဏာတဲ့တော့အနိစ္စလက္ခဏာမြင်အောင်ရှုသွားရမှာအနိစ္စကိုသိအောင်တင်မကသေးပဲအနိစ္စလက္ခဏာလည်းသိအောင်မြင်အောင်ရှုဖို့လိုအပ်သလားမလိုအပ်လားဖြစ်ပေါ်ပြီး၍ကွယ်ပြောက်သွားသောသဘောလေးကိုသိအောင်ရှုရမယ်အရှုခံလေးပေါ်လာတယ်မှတ်လိုက်လို့ရှိရင်ပြောက်သွားတယ်ဘယ်အရှုခံမှမြဲတယ်ရဲ့လို့မရှိဘူးပေါ်လာပြီးတာနဲ့ပြောက်ပေါ်လာပြီးတာနဲ့ပြောက်အဲဒီပေါ်လာပြီးတာနဲ့ပြောက်ပြောက်သွားတဲ့သဘောကိုတွေ့ပြီးဆိုရင်ထိုယောဂီသည်အနိစ္စလက္ခဏာကိုတွေ့တာပါကိုတွေ့တာတော့အဲကြောင့်ဆိုကြည့်လိုက်ဖြစ်ပေါ်ပြီးညာဖြစ်ပေါ်ပြီးညာွယ်ပြောက်သွားွယ်ပြောက်သွားထေရှားအနိစ္စလက္ခဏာထေရှားအနိစ္စလက္ခဏာဖြစ်ပေါ်ပြီးညာဖြစ်ပေါ်ပြီးညာွယ်ပြောက်သွားထေရှားအနိစ္စလက္ခဏာအနိစ္စလက္ခဏာကိုလည်းပဲသိအောင်မြင်အောင်ရှုပါအမပြောတော့ဖျောင်းတိုင်မိလေးထုံတာလေလေးတိုက်တော့ဖုကနဲ့ဆိုငြိမ့်သွားသလားမငြိမ့်သွားလား ဒါလိုပဲအရှုခံဖြစ်သောယုံနာသင်္ခါရတရားတွေကပေါ်လာပြီးရင်ပျောက်သွားရတယ်ပေါ်လာပြီးရင်ဘာဖြစ်သွားရမလဲတိမ်တိုက်ထဲကလျှက်စည်းအောင်ကြောင့်လျှက်စည်းလေးတွေလက်လာပြုံးကနေပေါ်လာတယ်လျှက်ရောင်လေးကပြီးတော့လည်းဖြတ်ကနေဆိုကွဲပျောက်သွားတယ်ပေါ်လာပြီးတာနဲ့ပျောက်ပျောက်သွားတာလေးကိုတွေ့ပြီးဆိုရင်ဖြင့်ထိုလက္ခဏာကိုမြင်သောယောဂီဟာအနိစ္စလက္ခဏာကိုသိတော့တာပဲမြင်တော့တာပဲအဲ့ဒီအနိစ္စလက္ခဏာတွေကိုဘာကြောင့်မထင်ရသလဲဘာကြောင့်မမြင်သလဲဆိုတာကအဖြစ်အပျက်ကိုမြင်အောင်မရှုနိုင်လို့ပါဘာကိုမြင်အောင်မရှုနိုင်လို့ပါလိမ့်အဖြစ်အပျက်ကိုမြင်အောင်ရှုဖြစ်ပြီးရှုနိုင်ပြီးဆိုရင်တော့ဖြင့်အလိုအလိုထိုသူရဲ့တဏ္ဍာမှာထိုယောဂီရဲ့တဏ္ဍာမှာအနိစ္စလက္ခဏာကအလိုလိုထင်လာတတ်ပါတယ်တဲ့အနိစ္စလက္ခဏာတာဝဥဒယဘယနာအမနတိကာရတန္တတိယပရိစ္ဆန္နတာနဥပထာတိတဲ့ဖြစ်ချင်းပြက်ချင်းဆိုတဲ့သဘောတရားကိုနှလုံးမသွင်းတဲ့အတွက်ကြောင့်မလို့ထင်အောင်မြင်အောင်မရှုနိုင်တဲ့အတွက်ကြောင့်မလို့ထိုယောဂီရဲ့တဏ္ဍာမှာတန္တတိတရားတွေကဖုံးကာထားတယ်ဗာတရားတွေကဖုံးကာထားတော့တန္တတိဆိုဒီကရုပ်အစဉ်နာအစဉ်ဆိုတဲ့တရားကိုတန္တတိလို့ခေါ်တယ်။ရုပ်အစဉ်တန်းတွေနာတရားအစဉ်တန်းတွေကတန္တတိတရားပါပဲ။အဲ့ဒီရုပ်အစဉ်နာအစဉ်ဆိုသည်တန္တတိတရားကအမြဲတမ်းဖုံးလွှမ်းထားပြီးတော့ကာကွယ်ထားသည့်အတွက်ယောဂီတွေတန်တမှာအနိစ္စလက္ခဏာမထင်ပဲရှိနေတာပါ။အပြည့်အပြက်ကိုမြင်အောင်ရှုလိုက်တဲ့နေ့တည်းပြိုင်နဲ့အဲ့ဒီတန္တတိတရားကအလိုလိုပြည့်စည်သွားရတယ်အလိုလိုပျောက်သွားရရုပ်စင်နာစင်ဆိုတဲ့တန္တတိကွယ်ထားပြီဆိုလို့ရှိရင်အနိစ္စလက္ခဏာမမြင်ပါဘူးတန္တတိအစင်ကွယ်ထားလင်မမြင်အနိစ္စလက္ခဏာဆိုတဲ့အတိုင်းရုပ်စင်နာစင်ကကွယ်ထားတော့ရှေ့တုန်းကလည်းပဲဒီရုပ်တွေပဲရှေ့တုန်းကလည်းပဲဒီနံတရားတွေပဲယခုလည်းပဲဒီနံတရားတွေပဲတို့အဲ့ဒီလိုထင်မှတ်နေတတ်ပါတယ်အဲ့ဒီရုပ်စင်နာစင်ကကွယ်ထားတော့ဖုံးထားတော့ကာထားတော့အနိစ္စလက္ခဏာမထင်ဘူးအနိစ္စလက္ခဏာထင်ဖို့ကဥဒယဖြစ်မှုကိုလည်းမြင်အောင်ရှုဝေယပြက်မှုကိုလည်းမြင်အောင်ရှုဘယ်မှုတွေကိုမြင်အောင်ရှုမတုံဖြစ်မှုပြက်မှုကိုမြင်အောင်ရှုဖြစ်ပြီးဆိုကုလပြောခဲ့တဲ့ရုပ်အစဉ်နာအစဉ်ခေါ်သည့်တန္တတိတရားကအလိုအလိုပြက်စီးသွားမယ်အလိုလိုဘာဖြစ်သွားမယ်ဖြစ်ပြက်မြင်သည့်တန္တတိပြည့်ဤထင်ကအနိစ္စလက္ခဏာဆိုတဲ့အတိုင်းအဖြစ်အပျက်ကိုကိုယ်တိုင်ကိုယ်ကြမြင်သွားပြီးဆိုရုပ်အစဉ်နာအစဉ်ခေါ်တဲ့တန္တတိတရားလည်းပဲပြည့်၍ယောဂီရဲ့ဉာဏ်ထဲမှာအလိုအလိုအနိစ္စလက္ခဏာတွေမြင်လာပါလိမ့်မယ်ထင်လာပါလိမ့်မယ်တဲ့ဒါကြောင့်မို့လို့အနိစ္စကိုလည်းသိအောင်ရှိရသလိုအနိစ္စလက္ခဏာကိုလည်းသိအောင်ရှိရမှာဖြစ်ပြီးတော့အနိစ္စအနုပဒနာဉာဏ်ကိုလည်းပဲသိအောင်ရှုဖို့လိုအပ်ပေမယ်လိုအပ်သလားမလိုအပ်လားအနိစ္စအနုပဒနာဉာဏ်ကိုလည်းပဲသိအောင်ရှုရမှာအနိစ္စအနုပဒနာဆိုတာကရှုလိုက်လို့ရှိရင်အရှုခံတရားလေးကမှတ်လိုက်လို့ရှိရင်ကုန်ပြတ်ကုန်ပြတ်သွားတာတွေ့ရတော့ဩသိเสียအောင်လည်းမမြဲသိမှုလည်းမမြဲပါလားရေလို့ယောဂီရဲ့ဉာဏ်ထဲမှာသိပါတယ်ထို့အသည့်ကိုအနိစ္စအနုပဒနာဉာဏ်အသည့်ဘာသည့်ပါလိမ့်အနိစ္စအနုပဒနာဉာဏ်အသည့်အနိစ္စအနုပဒနာဉာဏ်အသည့်တွေရောက်တဲ့အသည့်စိုက်တဲ့အသည့်ကိုပင်လင်ကြိုးစားပြီးတကာလအရှုခံနေပေါ်တိုင်းပေါ်တိုင်းအနိစ္စကိုလည်းသိအောင်ရှိဝမှာအနိစ္စလက္ခဏာကိုလည်းသိအောင်ရှိဝမှာအနိစ္စအနုပဒနာဉာဏ်ကိုလည်းသိအောင်ရှုရမှာ၃မျိုးလုံး၃မျိုးလုံးတွေ့သွားမယ်ဘယ်နှမျိုးဘယ်နှမျိုးတွေ့သွားမယ်ဒါကြောင့်အရှုခံဖြစ်သောယုံနာသင်္ခါရတရားတွေကအလွန်တရာမှဖြစ်မှုတွေကလည်းမြင်ပြက်မှုတွေကလည်းမြင်ပါတယ်အဖြစ်အပျက်တွေကမြင်နေပါတယ်အဖြစ်အပျက်တွေကပေါ်ပြီးတာနဲ့ပြောက်ပေါ်ပြီးတာနဲ့ပြောက်ပြောက်သွားတဲ့အတွက်အလွန်တရာမှလင်းမြန်စွာပျက်စီးနေသည့်ဖြစ်ရာကဥမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဥမာပြဖို့တောင်မှမလွယ်ကူပါဘူးတဲ့ဘုန်းကြီးတို့ဟင်းတာဖရာလောင်ဟင်းတာမျိုးမှတော့ဖြစ်သဗ္ဗနာဟန္တာဟင်းတာမျိုးမှတော့ဖြစ်တော့အလွန်တရာမှသူ့အဟောင်းကလင်းမြန်တယ်ဒီနေ့တော့အခါမှာရှင်မင်းကြီးကိုကျေးဇူးဆက်ရှင်နဲ့တွေ့တာအကြောင်းနန်းတော်ထဲသွားပြီးတော့သူ့ရဲ့လျှင်မြန်မှုအဟုန်တွေကိုပြ
မင်းကြီးကလည်းပဲအဲ့ဒီလိမ့်မြမှုအဟောင်းကိုအလွန်တရာမှသိရှင်တဲ့ဗာမတိမင်းကြီးကလည်းပဲလိမ့်မြမှုအဟောင်းကိုပြပါလို့ပြောတော့ပြလို့မရဘူးတဲ့အစစ်အမှန်ကိုပြဖို့ကတော့မလွယ်ကူဘူးတဲ့အတုလောက်တော့ပြနိုင်ပါတယ်ဒါဖြင့်အတုပဲပြပါသူလူစုကောင်းပြီအလွန်တရာကျွမ်းကျင်တဲ့လေသမားလေးဦးသတ်ခေါ်သတ်ခေါ်ပြီးတော့ကြောက်တိုင်ထက်မှယက်တီနေမယ်ဆိုပြီးအလောင်းတော်ဟင်းတာမင်းကကြောက်တိုင်ထက်မှယက်တီအလောင်းတော်ယက်တီနေတဲ့အခါမှာလေသမားလေးယောက်ပြစ်လိုက်တဲ့မြားလေးစင်တပြိုင်နဲ့ပြစ်မြားလေးစင်ကိုတခါတည်းနှုတ်သီးနဲ့ခြည်ယူပြီးတော့အဲ့ဒီလေးသမားတွေခြည်ရင်းမှာသွားချတာလားအဲ့လိုသွားကြည့်လိုက်တဲ့အချိန်မှာပြန်တန်းပြီးတော့မြားလေးစင်ကိုတပြိုင်နဲ့တဖန်လိုက်တဲ့အချိန်မှာမမြင်လိုက်ဘူးဟင်းတာမင်းအဟောင်းကဘလောက်မြန်တယ်ဆိုတော့မမြင်မဲနဲ့လေးသမားလေးဦးပဲခြည်ရင်းမှာလာချတာတဲ့ခါကျမှတွေ့ရအဲ့လိုတွေ့ရတော့ဗန္ဒီမင်းကြီးကအလွန်တရာအော့အော်ဟင်းနာမင်းသိရင်လျင်မြမှုဟောအလွန်တရာမြန်မာလားဓာတ်တဲ့မြန်တဲ့ဟောများရှိပါသေးလားလို့မေးတော့ဟာရှိသေးတယ်ဘယ်ဟာပါလဲဆိုတော့အာယုသင်္ခါရခေါ်တဲ့တရားတွေကအလွန်တရာလျင်မြန်တယ်ပျက်စီးမှုတွေအလွန်လျင်မြန်တယ်ရုပ်တရားတွေကလည်းအလွန်လျင်မြန်တယ်နာမ်တရားတွေကလည်းအလွန်လျင်မြန်တယ်ဓာတ်တဲ့ကိုပင်တင်ကျွန်တော်မျိုးယခုပြတာကဘာမှမဟုတ်သေးဘူးမြတ်တော်အဟောင်းလျင်မြန်မှုလည်းမဟုတ်သေးဘူး
တိပဒံဝိပဒနာအမှတ်တရားများမပြမလက်ကြိုးစားရှုမှတ်ပွားများအထုတ်နေကြသည်ယောဂီအပေါင်းသူတော်ကောင်းတို့သူတော်ကောင်းတို့ဟာနန္ဒကင်ဩဝါဒဓမ္မကထာဒေသနာတော်နေရာဖြင့်ဟောနာတိညောမတကွင်ရာသည်တရားတော်မှာဧကဗဒါဆိုတဲ့ဩဝါဒဓမ္မကထာဖြင့်ဓမ္မဒါနပြုပါမယ်ဧကဗဒါဆိုတာကဧကတစ်ခုဗဒါဆိုတာကပုတ်ဆိုတဲ့အနက်ကိုဟောပါဗဒပါဠိသည်အနက်အမျိုးမျိုးဟောပါတယ်အချို့နေရာမှာအကြောင်းဆိုတဲ့အနက်ကိုဟောတယ်အချို့နေရာမှာခြေရာဆိုတဲ့အနက်ကိုဟောတယ်အချို့သောနေရာတွေမှာသူဗဒပါဠိကနိဗ္ဗာန်ဆိုတဲ့အနက်ဒီဟောတယ်အချို့နေရာမှာပုတ်ဆိုတဲ့အနက်ဒီကိုဟောတယ်ဗဒရဲ့ဟောနေကတော့အများကြီးကိုပင်ရှိပါတယ်ဒီနေရာမှာတော့ဗဒပါဠိကပုတ်ဆိုတဲ့အနက်ကိုဆိုလိုပါတယ်တခုဒီတော့ပုတ်ဆိုတဲ့အတိတ်ပဲအဲ့ဒီတကူဒီတော်ပုတ်ဆိုတဲ့အတိတ်ပဲဖြစ်ပေါ်လာခြင်းအကြောင်းရင်းဒီကတစ်ချိန်တုန်းကဗာရဏတီပြည်မှာဗာရဏတီမြို့မှာပြမတ္တမင်းကြီးထီနန်းစိုးဆန်စဉ်ကာလတုန်းကဘုန်းကြီးတို့ဘုရားအလောင်းဒီဘယ်မှာဖြစ်ခဲ့ရလဲဆိုတော့တထေးကြီးအမျိုးမှာသွားပြီးတော့တထေးကြီးတယောက်ဖြစ်ခဲ့အဲ့ဒီဘုရားအလောင်းဒီတထေးကြီးဘဝဖြစ်စဉ်ကာလမှာထိုတထေးကြီးတွင်ရင်ခွင်ပိုက်အရွယ်သားငယ်လေးတယောက်ရှိရင်ငွေပိုက်ရဲ့သားငယ်လေးဖြစ်သူကတနေ့တော့ခါမှာဖခင်ကြီးကိုမေးတယ်ဖခင်အကျိုးများစွာကိုပြီးစေတတ်သည့်အကြောင်းအရာကိုတပုတ်ထီးဖြင့်အပြည့်ပေးပါတဲ့အကျိုးများစွာကိုပြီးစေတတ်သည့်အကြောင်းအရာကိုတပုတ်ထီးဖြင့်အပြည့်ပေးပါအကျိုးများစွာလည်းဖြစ်စေရမယ်တပုတ်ထီးဖြင့်လည်းပြောရမယ်အကျိုးများစွာကိုပြည့်စေတတ်သည့်အကြောင်းအရာကိုတပုတ်ထီးဖြင့်အပြည့်ပေးပါလို့ဖခင်ကိုမေးတဲ့အခါထိုအခါမှာဖခင်ဖြစ်သူကတခေနေယပဒန္တာဒအနေကထပဒနေတိတံတင်းစသီလေနတိညုတ်တံခန္တိယဥပပါတိတံအလံမိတ်တေဒုက္ခပေတောအမိတ်ဒါနံဒုက္ခယစာဖခင်ကအပြည့်ပေးလိုက်လောကဓမ္မ၌လိမ္မာသောသူဤအပြည့်ဥစွာသောဉာဏ်နှင့်ရှင်သောတခုသောပုတ်ရှိထသောများစွာသောအကျိုးအကြောင်းကိုပြတ်တတ်သောပုဂ္ဂိုလ်မိထသောဝိရိယတရားသည်တဲ့ထိုဝိရိယတရားသည်တိလဖြင့်ရှင်သည်ရှိသောခန္တီတရားနှင့်ပြည်စုံသည်ရှိသောမိတ်ဆွေတို့ကိုလည်းပဲချမ်းသာစေခြင်းငါစွမ်းနိုင်တယ်ယံသူဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲဆင်းရဲစေခြင်းငါစွမ်းနိုင်တယ်လို့ဖခင်ကဤသို့အဖြေပေးထိုဖခင်ပြေးတဲ့ပေးတဲ့အဖြေကိုတူတူချင်းချင်းလူရင်းနဲ့ပြောရမယ်ဆိုလို့ရှိရင်ဉာဏ်ပညာအကျင့်သီလခန္တီနှင့်ရှင်တဲ့ဝိရိယပဲလို့ဒီလိုအဖြေပေးလိုက်တာဉာဏ်ပညာအကျင့်သီလခန္တီနှင့်ရှင်တဲ့ဝိရိယဘယ်လိုဝိရိယလဲလဲ
ဉာဏ်ပညာအကျင့်သီလခန္တီနဲ့ရှင်တဲ့ဝိရိယအဲ့ဒီဝိရိယရဲ့ဝိရိယဆိုတဲ့စလုံးတစ်ခုထိနဲ့ဖြည့်လိုက်တာအဲ့ဒီဝိရိယရဲ့ဝိသေသနာတွေကဉာဏ်ပညာနဲ့ရှင်သောအကျင့်သီလနဲ့ရှင်သောခန္တီနဲ့ရှင်သောဆိုတဲ့ဝိသေသနာရှေ့မှာပါဒါကြောင့်မလို့ဉာဏ်နဲ့ရှင်တဲ့ဝိရိယအကျင့်သီလနဲ့ရှင်တဲ့ဝိရိယခန္တီနဲ့ရှင်တဲ့ဝိရိယလို့တခုတည်းသောအဖြစ်သည်အကျိုးများစွာကိုပြည့်စေတတ်တဲ့အကြောင်းအရာကိုတပုတ်ဒီဖြင့်ဖြစ်ပါလို့ပြောလိုက်တဲ့အခါထိုတပုတ်ဒီကတူတူချင်းချင်းပြောသောဝိရိယတရားပါတရားတဲ့အဲ့ဒီဝိရိယတရားဟာဉာဏ်ပညာအကျင့်သီလခန္တီနဲ့ရှင်သောဝိရိယဘယ်လိုဝိရိယလဲဒီတော့ဉာဏ်နဲ့ရှင်တဲ့ဝိရိယသီလနဲ့ရှင်တဲ့ဝိရိယခန္တီနဲ့ရှင်တဲ့ဝိရိယလို့ဉာဏ်ပညာအကျင့်သီလခန္တီနဲ့ရှင်တဲ့ဝိရိယတရားဟာလောကဓမ္မနထာနလုံးမှာရှိတဲ့အကျိုးတရားကိုပြီးစေပါတယ်လောကအကျိုးကိုလည်းပြီးစေနိုင်တယ်လို့ဓမ္မအကျိုးကိုလည်းပြီးစေနိုင်ပါတယ်လောကအကျိုးတွေလည်းပဲချမ်းသာစေသလိုဓမ္မအကျိုး၌လည်းပဲချမ်းသာစေမှာဖြစ်ပါတယ်။ဉာဏ်နဲ့ရှင်တဲ့အကျင့်သီလနဲ့ရှင်တဲ့ဝိရိယကလောကအကျိုးတွေလည်းပြည့်စုံစေနိုင်ပါတယ်။ဉာဏ်ရှိတဲ့ပုဂ္ဂိုလ်တို့သည်လောကအစည်းအဝါတွေကိုဝိရိယနဲ့ကြိုးစားရှာဖြစ်ကိုကျင့်သီလကောင်းတဲ့ပုဂ္ဂိုလ်များသည်ကိုကျင့်သီလရှိတရားလို့စားလုံလောက်ဝိရိယဖြင့်လောကအစည်းအဝါတွေကိုရှာဖြစ်သည့်အတွက်လောကအစည်းအဝါတွေလည်းထိုပုဂ္ဂိုလ်မှပြည့်စုံ၍ချမ်းသာစေပါれ။ဘာကြောင့်တုံးဆိုတော့ဉာဏ်နဲ့ရှင်တဲ့အကျင့်သီလနဲ့ရှင်တဲ့ဝိရိယဖြစ်လို့ဉာဏ်မှမရှိဘူးအကျင့်သီလလည်းမကောင်းဘူးဆိုထိုဉာဏ်မရှိတဲ့ဝိရိယအကျင့်သီလမကောင်းတဲ့ဝိရိယဟာတန်ဖိုးမရှိပါဘူး။ဒါကြောင့်ဉာဏ်ကောင်းတဲ့ဉာဏ်နဲ့ရှင်တဲ့ဝိရိယဖြစ်ရမယ်ကိုကျင့်သီလကောင်းတဲ့ဝိရိယဖြစ်ရမယ်ဉာဏ်နဲ့ရှင်တဲ့ကိုကျင့်သီလကောင်းတဲ့ဝိရိယသည်လောကအစည်းအဝါတွေလည်းပြည့်စုံစေ၍ချမ်းသာစေနိုင်သလိုဓမ္မအစည်းအဝါတွေလည်းဖြည့်၍ချမ်းသာစေတတ်ပါれ။ဉာဏ်နဲ့ရှင်တဲ့ဝိရိယကိုကျင့်သီလကောင်းတဲ့ဝိရိယရှိတဲ့ပုဂ္ဂိုလ်တို့သည်သူတော်ကောင်းတရားတွေကိုကြိုးစားပြီးတော့ပြုဖြစ်သူတော်ကောင်းတရားတွေကြိုးစားပြီးတော့မိမိတဏ္ဍာမှာဖြစ်ပါစေဖြစ်ပါတရားဆိုတဲ့သူတော်ကောင်းတရားသီလဆိုတဲ့သူတော်ကောင်းတရားသုဒ္ဓဆိုတဲ့သူတော်ကောင်းတရားစာကဆိုတဲ့သူတော်ကောင်းတရားပညာဆိုတဲ့သူတော်ကောင်းတရားခိရိဆိုတဲ့သူတော်ကောင်းတရားအောတ္တပဆိုတဲ့သူတော်ကောင်းတရားခုနှစ်ပါးအဲ့သူတော်ကောင်းတရားခုနှစ်ပါးတွေကိုပြည့်စုံစေဖို့ဆိုတာကလည်းပဲဉာဏ်နဲ့ရှင်တဲ့အကျင့်သီလနဲ့ရှင်တဲ့ဝိရိယဖြစ်မှသာသူတော်ကောင်းတရားပြည့်စုံမယ်။ဒါ ਈ ပြည့်စုံမယ်တဲ့ဒါကြောင့်မိတ္တိမိတ်ဆွေတို့ကိုဒုက္ခပေတုံစချမ်းသာခြင်းငါလဲပဲအလံစွမ်းနိုင်တယ်တဲ့ညာနေရှင်တဲ့ကိုချင်းတိရနေရှင်တဲ့ဝိရိယသည်မိတ်ဆွေဖြစ်သောပုဂ္ဂိုလ်တွေကိုလည်းပဲလောကဓမ္မနှစ်ဌာနတို့၌ချမ်းသာစေမယ်သူတော်ကောင်းတရားတွေကိုပြည့်စုံစေပြီးဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်တွေလောကမှာလည်းပဲကောင်းစွာချမ်းသာမှုကိုရစေနိုင်တယ်လို့ဓမ္မအစည်းအဝါတို့၌လည်းပဲကောင်းစွာဖြစ်စေမှာဖြစ်ပါတရားမလို့ဉာဏ်နဲ့ရှင်တဲ့ကိုချင်းသီလနဲ့ရှင်တဲ့ဝိရိယဟာဒါနတည်သောကုသိုလ်ကောင်းမှုတွေလည်းပြုဖြစ်သီလတည်သောကုသိုလ်ကောင်းမှုလည်းကြိုးစားပြီးတော့ထိမ့်ဖြစ်ဘာဝနာဆိုတဲ့ကုသိုလ်ကောင်းမှုတွေလည်းကြိုးစားပြီးတော့အာထုဖြစ်တဲ့အတွေ့ဓမ္မအစည်းအဝါတို့၌လည်းပဲချမ်းသာမှုကိုရစေနိုင်ပါれပြီးတော့ခန္တီနဲ့ရှင်တဲ့ဝိရိယခန္တီနဲ့ရှင်တဲ့ဝိရိယကဒါနကိုလည်းပဲပြုတဲ့အခါမှာသိခံပြီးတော့ပြုပါဝိရိယဆိုတာကြိုးစားပြီးတော့အထုတ်တာပဲကြိုးစားပြီးတော့ပြုတ်တာပဲအဲ့တော့ကြိုးစားပြီးတော့ပြုတ်လို့ရှိရင်ဒါနကိုလည်းပဲသ í ခံ၍ပြုတ်ပါသလားမပြုတ်ပါဘူးလားမပြုတ်ချင်လည်းပဲသ í ခံ၍ပြုတ်ပါမှာပြုတ်ချင်လည်းပဲသ í ခံပြီးတော့ဒါနကုသိုလ်ပြုတ်ပါမှာပဲပြီးတော့လည်းပဲအဖန်တလဲလဲပဲသ í ခံပြီးတော့ဒါနကုသိုလ်ပြုတ်ပါမယ်ဘာဖြစ်လို့ပြုတ်ရတာလဲဆိုတော့ခန္တီရှိနေလို့ဘာဖြစ်လို့ပြုတ်ရတာလဲဒါကြောင့်ခန္တီနဲ့ရှင်တဲ့ဝိရိယသည်ဒါနကိုလည်းပဲသ í ခံ၍ပြုနိုင်တယ်ပြုဖြစ်တယ်မပြုချင်လည်းပဲသ í ခံ၍ပြုတတ်တယ်ပြုဖြစ်တယ်ပြုချင်လည်းပဲသ í ခံပြီးတော့ပြုတတ်တယ်ပြုဖြစ်တယ် အဖန်တလဲလဲပဲထိုက်၍ထိုက်၍ဆက်ကဆက်ကတိခံ၍ပြုဖြစ်တယ်။ဒါလိုပဲခန္တီနဲ့ရှင်တဲ့ဝိရိယသည်သီလတရားကိုလည်းကြိုးစားပြီးတော့ထိမ့်သိမ့်ဖြစ်တယ်။မစောက်ခြင်းလည်းပဲသီလတရားကိုထိမ့်သိမ့်ပြီးတော့စောက်လျှောက်တယ်။စောက်ခြင်းလည်းပဲတိခံပြီးတော့စောက်လျှောက်တယ်။အဖန်တလဲလဲပဲထိုက်၍ထိုက်၍လည်းပဲသီလတွေကြိုးစားပြီးတော့စောက်လျှောက်ရတယ်တဲ့။ဒါကြောင့်ခန္တီနဲ့ရှင်တဲ့ဝိရိယရှိမှဒါနလည်းပြုဖြစ်သီလလည်းစောက်ဖြစ်ခန္တီနေရှင်တဲ့ဝိရိယရှိမှဘာပြုဖြစ်ဘာစောက်ဖြစ်ဒါနလည်းပြုဖြစ်သီလလည်းစောက်ဖြစ်ခန္တီနေရှင်တဲ့ဝိရိယရှိမှသာဒါနကုသိုလ်လည်းပြုဖြစ်သလိုသီလကုသိုလ်လည်းထိမ့်သိမ့်စောက်ဖြောက်ဖြစ်တယ်ခန္တီနေရှင်တဲ့ဝိရိယရှိမှသာလည်းထိုတို့ပုဂ္ဂိုလ်သည်ဘာဝနာကိုလည်းပဲတိခံ၍အာထုတ်ဖြစ်တယ်ခန္တီနေရှင်တဲ့ဝိရိယမရှိဘူးဆိုဘာဝနာတရားတွေတိခံပြီးတော့အာမထုတ်ဖြစ်ဘူးတဲ့ဒါကြောင့်ခန္တီနဲ့ရှင်တဲ့ဝိရိယရှိဖို့လိုသလားမလိုဘူးလားလိုပါပါဘုရားခန္တီနဲ့ရှင်တဲ့ဝိရိယရှိမှသာသတိပဋ္ဌာန်၄ပါးဝိပဿနာဘာဝနာတရားကိုလည်းပဲသိခံ၍အာထုတ်ဖြစ်၏အာမထုတ်ခြင်းလည်းအာထုတ်ဖြစ်တယ်ဘာဖြစ်လို့လဲခန္တီရှိနေလို့ဒါကြောင့်မလို့ခန္တီနဲ့ရှင်သောဝိရိယသည်အာမထုတ်ခြင်းလည်းပဲသိခံ၍အာထုတ်ဖြစ်တယ်အာထုတ်ခြင်းလည်းပဲသိခံပြီးတော့အာထုတ်ဖြစ်တယ်အဖန်တလဲလဲပဲထပ်၍ထပ်၍ဆက်ကဆက်ကတိခံ၍တိခံ၍အာထုတ်ဖြစ်သွားတယ်။ဘာဖြစ်နေလို့လဲဆိုတော့ခန္တီနဲ့ရှင်တဲ့ဝိရိယရှိနေလို့ဘာရှိနေလို့ပါလဲ။ဒါကြောင့်ခန္တီနဲ့ရှင်သောဝိရိယရှိဖို့တိတ်ပြီးတော့အရေးကြီးလာပါတယ်။အရေးကြီးသလားမကြီးလား။ဓမ္မအစည်းအဝါတွေကိုဖြစ်စေ၍ချမ်းသာစေခြင်းပါတယ်ဆိုလို့ရှိရင်ခန္တီနဲ့ရှင်သောဝိရိယလက်ကင်ထား။ဘာလက်ကင်ထားမလို့ခန္တီနဲ့ရှင်တဲ့ဝိရိယလက်ကင်ထားသောကုသိုလ်ရှင်များတို့သည်ဒါနကုသိုလ်လည်းပဲကြိုးစားပြီးတော့ပြုဖြစ်၏သီလကုသိုလ်ကြိုးစားပြီးတော့ထိမ့်သိမ့်စောက်လျှောက်ဖြစ်၏ဘာဝနာကုသိုလ်များလည်းကြိုးစားပြီးတော့အထုတ်ဖြစ်၏တဲ့။ဘာဖြစ်လို့လဲဆိုတော့ခန္တီတရားလက်ကင်ထားနိုင်လို့ပါပဲ။ဒါကြောင့်အထုတ်ဖြစ်သောဝိရိယသည်ခန္တီမှမရသေးဘူးခန္တီမှမရှင်သေးဘူးခန္တီမှမရှိသေးဘူးဆိုရင်ရှိကဘုန်းကြီးတို့ပြောခဲ့တဲ့ဒါနကုသိုလ်လည်းမပြုဖြစ်သီလကုသိုလ်လည်းထိမ့်သိမ့်ပြီးတော့မဆောက်ရှောက်ဖြစ်ဘာဝနာကုသိုလ်လည်းကြိုးစားပြီးတော့အမထုတ်ဖြစ်ပါဘူး။ဒါကြောင့်မို့လို့ဘာဝနာတရားအရေးကြီးတာကဘာဝနာတရားအာထုတ်ဖြစ်သောနေရာဝယ်ခန္တီနဲ့ရှင်တဲ့ဝိရိယနဲ့သာအာထုတ်ရမယ်။ဘယ်လိုဝိရိယနဲ့အာထုတ်မလဲ။ခန္တီနဲ့ရှင်သောဝိရိယနဲ့အာထုတ်ဖြစ်ပြီးဆိုလို့ရှိရင်ဖြင့်မိတ်ဆွေတွေကိုလည်းပဲချမ်းသာစေတယ်ယန္တူတွေကိုလည်းပဲဆင်းရဲစေတယ်တဲ့အမိတ်တယန္တူဖြစ်တဲ့ပုဂ္ဂိုလ်တွေကိုဆင်းရဲစေတယ်မချမ်းသာစေဘူးကုလတော်ကကုသိုလ်တရားကိုကြိုးစားပြီးတော့အာထုတ်ဖြစ်လို့ရှိရင်အမိတ်တယန္တူဖြစ်တဲ့ပုဂ္ဂိုလ်တွေကသူတော်ကောင်းဥစ္စာ9ပါးတွေကိုတတ္တဝါတွေတန်တာမှမရှိစေခြင်းဘူးဒါနကုသိုလ်တွေမရှိစေခြင်းသီလကုသိုလ်တွေမရှိစေခြင်းဘာဝနာကုသိုလ်တွေမရှိစေခြင်းအဲ့ဓာတွေကရှိနေလို့ရှိရင်သူတို့ကဆင်းရဲရပုဂ္ဂိုလ်တ attva ရေတန်တမသူတော်ကဥစ္စာယရဏာတွေရှိနေမယ်ဒါနသီလဘာဝနာတွေရှိနေမယ်ဆိုလို့ရှင်အမိတ်တဖြစ်သောယန္တူတွေကဆင်းရဲရတယ်အရာတွေမရှိဘူးဆိုလို့ရှင်အမိတ်တယန္တူတွေကတိတ်ပြီးတော့ချမ်းသာတာပဲအထူးသဖြင့်တော့ဝိပဿနာဘာဝနာတရားတွေရှိနေပြီဆိုလို့ရှင်ကိလေသာတွေဖြစ်ခွင့်မရတော့ကိလေသာတွေဖြစ်ခွင့်မရလို့ရှင်ကိလေသာဆိုတဲ့ယန္တူတွေကဆင်းရဲသွားရတယ်ကိလေသာဆိုတဲ့ယန္တူတွေကဘာဖြစ်သွားရတယ်ဒါကြောင့်ဝိပဿနာဘာဝနာတရားတွေရှိနေသမျှတော့ဖြင့်ကိလေသာတွေဖြစ်ခွင့်မရတော့ယန္တူဖြစ်သူကိလေသာတရားတွေကဆင်းရဲရအဲ့ကိလေသာတွေကိုဆင်းရဲစေနိုင်ဖို့အတွက်ကလည်းပဲကုလားတုံးကပြောခဲ့သည်ခန္တီနဲ့ရှင်သောဝိရိယနဲ့ကြိုးစားပါ။ဘာနဲ့ကြိုးစားကြမလဲ။ဒါကြောင့်ခန္တီနဲ့ရှင်သောဝိရိယနဲ့ကြိုးစားဖြစ်ပြီးဆိုလို့ရှိရင်အကျိုးများစွာကိုပြည့်စေတတ်သည့်အကြောင်းအရာဆိုသည်ကဝိရိယတရားပါဘာတရားပါလဲထိုဝိရိယသည်ရိုးရိုးဝိရိယမဟုတ်ဉာဏ်ပညာအကျင့်သီလခန္တီနဲ့ရှင်သောဝိရိယဘာဝိရိယလဲထိုဝိရိယမျိုးဖြစ်အောင်ကုသိုလ်ရှင်များယောဂီပေါင်းတော်ကောင်းတွေကြိုးစားပြီးတက္ကလာကျင့်သုံးနိုင်ကြပါစေလို့တိုက်တွန်းရင်းဖြင့်ဤကဲ့သို့ယနေ့ယခုကနဧကဗဒဆိုတဲ့ဩရကထာဓမ္မဒေသနာတခုအချင်းချုပ်အပြင်ဟောနာကြည့်ညို့မသာကြရသည်ဖြင့်သူတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအထောက်နိုင်ကြ၍မိမိတို့တို့ အလိုရှိဟာတောင်တနှစ်တရားမြတ်နုဝပါစင်အတ္တိမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆ ਾਇ ရွေနိဗ္ဗာန်တအောင်ပင်အတ္တိအတ္တိကိုစီကိုငှမြတ်မောပြုနာကြပါစေကုန်သတည်းသတိပဋ္ဌာန်ဝိပဿနာအမတ်တရားများကိုမပြတ်မလတ်ကျိုးစားရှုမှပွားများအထုံနေကြသည့်ယောဂီအပေါင်းသူတော်ကောင်းတို့ပฏิပဒံတရားကိုရှုမှပွားများအထုံသောနေရာဝယ်ထက်တန်သောလုံလဝိရိယတို့နှင့်ကျိုးစားပြီးတော့အထုံကြရပါတယ်ဓမ္မအိယဘက်ကအထုံသောနေရာဝယ်လုံလဝိရိယနှင့်ကျိုးစားအထုံမှသာလျင်တရားမတွေ့တဲ့ပုဂ္ဂိုလ်တရားတွေအမြန်တွေ့တရားမတက်တဲ့ယောဂီတွေတရားတွေအမြန်တက်တရားသူတရားမြတ်ရတဲ့ယောဂီတွေဖြစ်ခဲ့တော့တရားသူတရားမြတ်တွေကိုလည်းပဲအမြန်ဆုံးတွေ့သည့်ကရရှိသွားနိုင်ရမှာဖြစ်ပါလေဓမ္မဣရာတွေဘက်ကလည်းပဲလုံလဝီရိယနဲ့အာထုရသလိုလောကဣရာတွေဘက်ကစီးပွားရေးတွေကြီးပွားရေးတွေဖြစ်စေခြင်းနဲ့ဆိုရင်လည်းပဲရစေခြင်းနဲ့ဆိုရင်လည်းပဲလုံလဝီရိယနဲ့ပဲကြိုးစားပြီးအားထုတ်ကြရ။အဲလိုအားထုတ်နိုင်မှလည်းပဲလောကဘက်မှာလည်းပဲကြည်ဝါချမ်းသာမှုတွေနဲ့ပြည့်စုံသွား။ဒါကြောင့်ဘုရားကိုယ်တော်မြတ်ကလောကထဲမှာနေကြတဲ့ပုဂ္ဂိုလ်များအတွက်အသက်မွေးမှုကိုပြုသောနေရာဝယ်လေးမျိုးလေးစားခွဲပြားပြီးတော့ဟောကြားထားတာရှိပါ။လောကနဲ့အသက်မွေးမှုကိုဘုရားကိုယ်တော်မြတ်ကလေးမျိုးလေးစားဘလို့ခွဲပြားပြီးညွှန်ကြားထားတယ်လေဆိုတော့နံပါတ်1ဩဌာဏဖလူပဇီဝီတစ်မျိုးနံပါတ်2ကတော့ကာမဖလူပဇီဝီတစ်မျိုးနံပါတ်3ကဩဌာဏကာမဖလူပဇီဝီတစ်မျိုးနံပါတ်4ကတော့အဖြစ်နေဝဩဌာဏနာကာမဖလူပဇီဝီလို့ပုဂ္ဂိုလ်4မျိုးအသက်မွေးမှု4မျိုး၄စားခွဲပြထားဩဌာဏဖလူပဇီဝီဆိုတာကထာကြလုံးလဝိရိယရဲ့အကျိုးတရားကိုခံစားရတဲ့ပုဂ္ဂိုလ်ကတစ်မျိုးကာမဖလူပဇီဝီဆိုတာကံရဲ့အကျိုးတရားကိုခံစားရတဲ့ပုဂ္ဂိုလ်ကတစ်မျိုးဩဌာဏကာမဖလူပဇီဝီဆိုတာကလုံးလဝိရိယနဲ့ကံရဲ့အကျိုးတရားတွေကိုခံစားရတဲ့ပုဂ္ဂိုလ်ကတစ်မျိုးနေဝဩဌာဏနတ်ကာမဖလူပဇီဝီဆိုတဲ့ပုဂ္ဂိုလ်ကလုံးလဝိရိယနဲ့ကံရဲ့အကျိုးတရားကိုလုံးဝမခံစားရတဲ့ပုဂ္ဂိုလ်လို့အသက်မွေးမှုနဲ့စမ်းပြီးတော့၄မျိုး၄စားခွဲပြထားတယ်။ဘယ်နှမျိုးဘယ်နှစားခွဲပြထား?အဲဒါနံပါတ်၁ကဥဌာဏဖလူပဇီဝီဆိုတာကလုံးလဝိရိယရဲ့အကျိုးခံစားရတဲ့သူတဲ့။လောကမှာစာရေးတို့ဝူရေးတို့နေရေးတို့ကိုလောက်ကံရတဲ့နေရာမှာအမြဲတမ်းကြောင်းကြဆိုင်ပြီးတော့လောက်ကံရအဲလိုကြောင်းကြဆိုင်ပြီးတော့ဝိရိယနဲ့လောက်ကံမှသာပြည့်စုံကြရတယ်ရှေ့ရှေ့ကံကအကျိုးမပေးတဲ့တွတ်တာအကြောင်းအလုံးနဲ့လက်နဲ့မပြတ်လောက်ကံမှသာလင်စားလောက်ရရုံဝိုးလောက်ရရုံနေလောက်ရရုံပဲရနေစဉ်လုံးမှစားစရာကရှိတယ်နေစဉ်လုံးမှနေစရာကရှိတယ်နေစဉ်လုံးမှဝိုးစရာကပြည့်စုံတယ်လုံးလဝိရိယရဲ့အကျိုးတရားပဲခံစားရ။အဲ့ဒီပုဂ္ဂိုလ်မျိုးကိုဥဌာဏဖလူပဇီဝီပုဂ္ဂိုလ်လို့ခေါ်ရ။ကာမဖလူပဇီဝီဆိုတာကကံရဲ့အကျိုးတရားကိုခံစားရတဲ့ပုဂ္ဂိုလ်ပေါ့။ကံကုသိုလ်တရားကကုသိုလ်ကံတရားကအကျိုးပေးတော့အကျိုးပေးတဲ့ထိုပုဂ္ဂိုလ်ကလုံးလဝိရိယဖြင့်ပင်ပင်ပန်းပန်းစင်စင်ရဲရဲဘာမှအာမထုတ်ရအောင်မလုပ်ရအောင်။မပင်ပန်းမဲနဲ့အလိုလိုချမ်းသာမှုတွေကြွယ်ဝမှုတွေပြည့်စုံလာတယ်။ကုသိုလ်ကံကအကျိုးပေးအားကောင်းတော့ရှိရှိတော့ကုသိုလ်ကံတွေကအကျိုးပေးအားကောင်းတော့ပရိသန္တိနေထဲကဘင်းလင်းပြည်စုံတဲ့မိဘတွေထံမှာသွားပြီးတော့ပရိသန္တိနေရပြည်စုံတဲ့မိဘကိုမိပြီးတော့သားတွေသမီးတွေဖြစ်လာရငယ်ငယ်ကလေးဘွားတွေကဘင်းလင်းထူထူပုံကူတွေကြတော့အလိုလိုချမ်းသာတယ်ကြီးလာတဲ့အခါကျတော့ပိုရေးပိုရေးချမ်းသာတယ်အဲဒါကဘုရားအကျိုးပေးတာလဲဆိုတော့ကံကအကျိုးပေးတာဘုရားအကျိုးပေးတာလေကံကအကျိုးပေးတဲ့ပုဂ္ဂိုလ်များကြတော့ဖြင့်ကာမဖလူပဇီဝီပုဂ္ဂိုလ်လို့ခေါ်ရပြီးတော့ထားကြလုံလဝိရိယရောကံရောနှစ်ပါးစလုံးအကျိုးပေးတဲ့ပုဂ္ဂိုလ်လည်းရှိတယ်လုံလဝိရိယနဲ့လည်းပဲကြိုးစားပြီးတော့အားထုတ်ရတယ်ကံတရားကလည်းအကျိုးပေးတယ် အဲ့နှစ်ပါးလုံးအကျိုးပေးတဲ့ပုဂ္ဂိုလ်များကြတော့နှစ်ပါးလုံးလောက်ရတာပဲအာထုံမှုလည်းရှိရတယ်။ကံတရားကလည်းရှိနေတော့နှစ်ပါးစလုံးလုံးကပဲအကျိုးတရားကိုပေးသွားတယ်။ဥဋ္ဌာဏကာမဖလူပဇီဝီပုဂ္ဂိုလ်လို့ခေါ်တယ်။နှစ်ခုလုံးနဲ့လုံးမှာပဲသူကတော်ယုံတန်ယုံပြည့်စုံမှုရှိတယ်။ကံကလည်းအထိုက်တရားကျိုးပေးသေးတယ်။လုံလဝိရိယလည်းထက်ထက်တန်တန်နဲ့ကျိုးစားပြီးတော့အာထုံရတယ်။ကံရောလုံလဝိရိယနှစ်ပါးလုံးကသူ့ကိုအကျိုးပေးသွားတယ်တဲ့နောက်ဆုံးပုဂ္ဂိုလ်ကနေဝဥထာဏနတ်ကံမဖလူပစီဝီအချို့ချို့ပုဂ္ဂိုလ်များကြတော့လည်းပဲကံကလည်းအကျိုးမပေးဘူးလုံလဝိရိယကလည်းအကျိုးမပေးဘူးအဲ့ဒါမျိုးကတော့အပြင်လူပုံမှာတော့ရှားပါတယ်လူပုံမှာတော့ရှိပုံမရနိုင်ပါဘူးအပယ်လေးပုံမှာတော့ရှိငရဲပုံမှာဆိုလို့ရှိရင်လုံလဝိရိယနဲ့ဘလောက်ပဲချမ်းသာအောင်လုပ်လို့မရဘူးမချမ်းသာနိုင်ဘူးကံကလည်းသွားပြီးတော့အကျိုးမပေးဘူးအဲ့ဒီငရဲဘုံမှာရှိနေတဲ့ပုံကိုယ်တွေအကုန်ဒုက္ခရောက်ပိဋ္ဌာဘုံမှာလည်းဒီလိုပဲလုံလဝိရိယနဲ့ဘလောက်ပဲချမ်းသာအောင်လုပ်ပေမဲ့လို့မချမ်းသာနိုင်ကံကလည်းသွားပြီးတော့အကျိုးမပေးဘူးဒါကြောင့်ပိဋ္ဌာဘုံမှာရှိနေတဲ့တတ္တဝါတွေလည်းပဲဆင်းရဲဒုက္ခတွေရောက်နေတယ်အဲ့ဒီ၄မျိုးသောအကျိုးပေးတဲ့ပုံကိုယ်တို့တွင်အကယ်၍ကံတရားတွေကအကျိုးမပေးအောင်နဲ့တော့လုံလဝိရိယနဲ့ကြိုးစားပြီးတော့အားထုတ်သွားမယ်ဆိုအကျိုးတရားကတော့ရနိုင်မှာပဲရနိုင်မှာလားမရနိုင်မှာလား
ရနိုင်ပါဘူ
းဗျာအဲ့ဒီတော့ဝိရိယကအားထုတ်မှုရှိရင်ရှိသလားအကျိုးကတော့ပေးမှာပဲလောကဘက်ကကြည့်လို့ရှိရင်လုံလဝိရိယရှိတဲ့ပုဂ္ဂိုလ်သည်အလွန်တရာမှအရေးကြီးတယ်လုံလဝိရိယရှိမှအကျိုးကလည်းရလုံလဝိရိယရှိတဲ့ပုဂ္ဂိုလ်သည်အလွန်တရာအသုံးကျဘုန်းကြီးတို့ဓမ္မဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းပဲလုံလဝိရိယရှိတဲ့ပုဂ္ဂိုလ်သည်အလွန်တရာအသုံးကျလုံလဝိရိယကအရေးလေးကြီးပါလုံလဝိရိယရှိပြီးတော့ကြောင်းကြဆိုင်ပြီးတော့အာထုတ်နေမယ်ဆိုလို့ရှိရင်အကျိုးတရားကတော့မြားမှာပဲအကျိုးတရားကတော့ပွားမှာပဲသက်ဆိုင်ရာပုဂ္ဂိုလ်တွေကသက်ဆိုင်ရာဆရာသမားတွေကရှုနေရမယ်မှတ်နေရမယ်လို့ညွှန်ကြားထားလို့ရှိရင်ယောဂီတော်စင်များကရှုမှတ်နေုံသာရှိပါရှုမှတ်နေမှလည်းပဲဓမ္မဘက်မှာပျော်သွားမယ်ရှုမှတ်နေမှဘယ်ဘက်မှာပျော်သွားမယ်တဲ့ဓမ္မဘက်မှာပျော်သွားမယ်ရှုမှတ်နေရမယ်လို့ညွှန်ကြားတိုင်းရှုမှတ်နေုံသာရှိဘယ်မူရာတွေမဆိုပေါ်တိုင်းပေါ်တိုင်းသောအမူရာတွေကိုရှုမှတ်နေရမယ်လို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးနှစ်တကောကဘုန်းကြီးတို့အနန္တကျေးဇူးတော်ရှင်သရမရံဒီဆရာတော်ဘုရားကြီးကညွှန်ကြားထားကောင်းနာပိနာထိုင်နာထိတာကိုင်းနာယူတာကိုရဆန္နာကိုမူရာတွေပေါ်တိုင်းပေါ်တိုင်းသိအောင်ရှုမှတ်နေရမယ်လို့ညွှန်ကြားထားစိတ်အမူရာတွေဖြစ်တိုင်းဖြစ်တိုင်းသိအောင်ရှုမှတ်နေရမယ်လို့ညွှန်ကြားထားကောင်းစိုးလဘဝေဒနာတွေပေါ်တိုင်းပေါ်တိုင်းသိအောင်ရှုမှတ်နေမှလည်းခံစားမှုတွေပေါ့ကောင်းစိုးလဘဝေဒနာဆိုတဲ့ခံစားမှုတွေပေါ်တိုင်းပေါ်တိုင်းဘယ်ဝေဒနာပဲပေါ်ညောင်းနာပေါ်ပေါ်ထုံနာပေါ်ပေါ်ပူရာပေါ်ပေါ်ကြိုက်တာပေါ်ပေါ်အေးတာပေါ်ပေါ်အောက်တာပေါ်ပေါ်တင်းနာပေါ်ပေါ်ကြက်တာပေါ်ပေါ်ရားတာပေါ်ပေါ်ပေါ်တိုင်းပေါ်တိုင်းသောခံစားမှုတွေကိုရှုမှတ်နေမှသာလျှင်အဲ့ဒီမှတ်เสียဖြစ်သောအရှုခံအာရုံထဲမှာရှုရင်းမှရင်ရှုမှတ်ရင်းဖြင့်ထိုယောဂီသည်ဓမ္မဘက်မှပျော်လာတယ်ဘယ်ဘက်မှဘာဖြစ်လာမလဲရှုမှတ်နေလို့ပျော်တာဘာဖြစ်နေလို့ပျော်မှာလဲရှုမှတ်နေရင်တော့ပျော်သွားတယ်မမတ်ဖြစ်ဘူးဆိုရင်တော့အရှုခံအာယုံထဲမှာမှတ်တိစိတ်အရှုခံအာယုံထဲမှာယောဂီရဲ့မှတ်တိစိတ်အရှုဉဏ်ကလုံးဝမကပ်ဘူးဆိုရင်တော့အဲ့ဒါဘယ်လိုမှမပြောနိုင်တော့မှတ်နေလို့ရှိရင်အလိုလိုပြောသွားတာပဲဒါလိုပဲရှုရင်မှန်ရင်ရှုမှန်ရင်ဖြင့်မြင်စရာအာယုံတွေကြားစရာအာယုံတွေနားရှုစရာအာယုံတွေပေါ်လာရင်လည်းပဲသဘောတရားတွေပေါ်လာရင်လည်းပဲပေါ်တဲ့အခိုက်မှာမှတ်တိစိတ်ကအရှုဉဏ်ကအရှုခံပေါ်မှာလိုက်၍သွားပြီးတော့မှတ်နေရမဖြစ်နေလို့ရှိရင်မှတ်ရင်မှတ်ရင်နဲ့ဓမ္မထဲမှာပျော်သွားတယ်ဘယ်ထဲမှာဘာဖြစ်သွားမလဲဓမ္မထဲမှာပျော်သွားတယ်တရားထဲမှာပျော်သွားတယ်အဲ့လိုပျော်သွားမှလည်းထိုယောဂီကအလိုလိုသူ့မှာစွမ်းအားတွေပြည်လာယုံကြည်မှုဆိုတဲ့စွမ်းအားတွေပြည်လာတယ်ကြိုးစားအထုံမှုဆိုတဲ့ဝီရိယစွမ်းအားတွေပြည်လာတယ်ပေါ်ရာလေးကိုတတိကပ်ပြီးတကာလမပြတ်မပြတ်မှတ်ဖြစ်နေတဲ့တတိဆိုတဲ့စွမ်းအားတွေသူ့မှာပြည်လာအရှိကအောင်လေးမှာပေါ်တိုင်းတတိလေးကပ်ပြီးတော့ပေါ်ရံနဲ့မဆရာအောင်လေးမှာမှတ်သိစိကကပ်ပေါ်တိုင်းသောအရှိကနေမှာကပ်၍ကပ်၍တီသွားတဲ့တမာရီစွန်အားတွေလည်းပြည်လာရှုမချက်တိုင်းရှုမချက်တိုင်းမှာတမာရီတွေအပြည့်ရင့်ကျက်လာသောအခါဝဲထိုယောဂီသည်အမှန်ကိုသိသိသွားတယ်ဘာကိုဘာဖြစ်သွားမလဲ အမှန်ကိုတိတိသွားတဲ့စွမ်းအားကပညာစွမ်းအားပါစွမ်းအားလေးပညာစွမ်းအားအဲ့ဒီပညာစွမ်းအားတွေမိမိရဲ့တန်တာမှာစွမ်းအား၅ခုပြည့်စုံရှိဖို့အတွက်အာယုံမိအောင်မှတ်ပါလို့အောင်ပါဖြစ်မယ်အာယုံမိအောင်အာယုံမိအောင်စိတ်ဆောင်မှတ်ပါမိဘုဒ္ဓမချာတူစွာမိဘုဒ္ဓမကဲ့သို့ယောဂီဟာဝိရိယနဲ့ကြိုးစားပြီးအားထုတ်ပြီးတော့ပို့နေရမှာရှေခေတ်ကဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအလုပ်ပေးမှတဲ့ကယောဂီတို့ကသင်ပြထားပါတယ်မိဖို့သမားတွေဆိုတာရှေရှေကလာမိจิตတွေကဲ့မိจิตတွေမပေါ်ခင်ကတစ်သားလေးနှစ်ခုကိုမိမထွက်မချင်းပူနေအောင်ပို့ပေးရသလားမပို့ပေးရပါလားပို့ဖန်များလာတော့မိထွက်လာတယ်ဒါလိုပဲယောဂီတို့ရှင်နဲ့လုံလောက်ဝိရိယဖြင့်ကျိုးစားပြီးတကလားဓမ္မရေးရာဘယ်နိုင်အာထုတ်နေမယ်ဆိုလို့ရှိရင်ရှုဖန်ရှုဖန်များလာတဲ့အခါကျတော့စွမ်းအားတွေပေါ်လာမယ်ရှုဖန်ရှုဖန်များလာတော့ဘာအားတွေပါဖြစ်လာမယ်အဲ့ဒီစွမ်းအားတွေပေါ်လာမှအလိုလိုတရားတရားကအာရှိဝိရိယတရားကအာရှိတတိတရားကအာရှိတမာတိတရားကအာရှိအမှန်ကိုသိတဲ့ပညာတရားကလည်းရှုချက်တိုင်းမှာတိသွားဓမ္မကိုတတိဓမ္မကိုတတိတဘောကိုတတိတဘောကိုတတိတိတိသွားတော့ပညာစွမ်းအားလည်းပဲအားရှိလာမယ်။ဘာစွမ်းအားပါရှိလာမယ်။ပညာစွမ်းအားပါရှိလာ။အဲ့တော့စွမ်းအား၅ခုအားပြည်လာသည့်အခါကျတော့ပျော်သွားတယ်။ဘယ်မှာပျော်မဲဆိုတော့ဓမ္မဘက်မှာပျော်မဲ။ဘယ်မှာပျော်မဲ။ဒါကြောင့်စူကြည့်လိုက်အာယုံမိအောင်စိတ်ဆောင်မှတ်ပါမိဘုဒ္ဓမမချတူစွာမိဘုဒ္ဓမမချတူစွာရှုဖံများတော့စွမ်းအားပေါ်လာရှုဖံများတော့စွမ်းအားပေါ်လာတတ္တာကြွဓမ္မပျော်စေရာဒါကြောင့်စွမ်းအားတွေပေါ်လာဖို့အတွက်အရှုခံအာယုံကိုယောဂီတော်စင်အပေါင်းတို့ကမိအောင်မှတ်ရမယ်အရှုခံအာယံကိုယောဂီတော်စင်ကဘယ်လိုမှတ်ရမလဲမိအောင်မှတ်ရမယ်သွားတဲ့နေရာမှာဖြစ်စေရက်တဲ့နေရာမှာဖြစ်စေထိုင်၍ရှုမှတ်သောနေရာမှာဖြစ်စေတုံးလုံးလှဲ၍အိပ်၍ရှုမှတ်သောနေရာမှာဖြစ်စေလျောင်းထိုင်ရက်သွားဣရိယာပုတ်၄ပါးလုံးနှင့်တကဝအခြားအခြားသောမြင်ရကြားရနားရစားရထိတွေ့ရကြံသိရဒွါရ၆ပါး၌ပေါ်လာသည်မြတ်အရှုခံအာယုန်တွေကိုရောပါအခြားသောမတ်ဆရာဖြစ်သောကိုယ်ရာဆန့်ရာတွေကာယယူရာတွေထိုင်ရာထရာတွေအကုန်လုံးကိုယ်အမူအရာပြုတိုင်းမှာမှန်စွာသိရမည်ဆိုတဲ့အတိုင်းကိုယ်အမူအရာတွေပြုတိုင်းပြုတိုင်းယောဂီဟာအာယုန်လေးကိုမိအောင်ကြိုးစားပြီးတဲ့ကာလမပြတ်မလတ်တတိကပ်၍မှတ်သွားဖို့လိုအပ်သလားမလိုအပ်လားအာယုံမိအောင်စိတ်ကဆောင်ပြီးတော့အရှုခံပေါ်နဲ့အရှုညာမလွတ်အောင်မလွတ်အောင်ကြိုးစားပြီးတော့အာထုတ်ရမှာဖြစ်ပါတယ်ကြိုးစားတဲ့ဆိုတာတခြားလားဝိရိယတရားလားဝိရိယတရားပါဝိရိယတရားနဲ့ရှုမှတ်ပြီးဆိုလို့ရှိရင်ကိုယ်အမူအရာလေးတွေကဖြည်းဖြည်းနှေးနှေးတိမ့်တိမ့်မွေးမွေးနဲ့ပြုမှုပြီးတကာလမှတ်သွားရမှာဖြစ်တယ်တို့တို့ကြောင့်အနန္တကြီးစွာတော်ရှင်တရမရံသီဆရာတော်ဘုရားကြီးကရှိမှတ်တော့နေရာဝဲရိုးရိုးတေးတေးစွစွဆိုင်ဆိုင်မှတ်ပါရေလို့ညွှန်ကြားထားသလားမညွှန်ကြားထားလားညွှန်ကြားထားပါဗျာရိုးရိုးတေးတေးမှတ်ပါဆိုတာကအမှုရာတိုင်းအမှုရာတိုင်းကိုကောင်းစွာမှတ်နိုင်ဖို့အတွက်ဖြည်းဖြည်းနှေးနှေးတင့်တင့်မွေ့မွေ့လေးပြုမှုရပါတယ်အမှုရာတွေကမြန်နေမဲ့ဆိုကဘလို့မှမှတ်လို့ရမှာမဟုတ်တော့ဘူးပစ္စုပန်တက်ရမမှတ်နိုင်တော့ဘူးဒါကြောင့်ရိုးရိုးတေးတေးမှတ်ရမယ်ဆိုဒီကအမူအရာတိုင်းအမူအရာတိုင်းကိုဖြည်းဖြည်းနှေးနှေးတင်းတင်းမွေ့မွေ့ပြုပါအမူအရာတိုင်းအမူအရာတိုင်းကိုဘယ်လိုပြုရမလဲရိုးရိုးတေးတေးမှတ်ပါဆိုတာကအမူအရာတိုင်းအမူအရာတိုင်းဘယ်အမူအရာမစိုးတွားတဲ့အမူအရာပဲဖြည်းဖြည်းထိုင်ချလိုက်တော့အမူအရာပဲဖြည်းဖြည်းရက်တော့အမူအရာပဲဖြည်းဖြည်းတလုံးလှဲတော့အမူအရာပဲဖြည်းဖြည်းကိုယ်ရဆန့်ရအမူအရာတွေပဲဖြည်းဖြည်းအမူအရာတိုင်းအမူအရာတိုင်းမှာဖြည်းဖြည်းနှေးနှေးလေးတင်တင်မွေ့မွေ့လေးပြုမှုပြီးတကလားမှတ်သွားခြင်းကိုရိုးရိုးတည်တည်မှတ်တယ်လို့ခေါ်ရပါတယ်ပြီးတော့လည်းပဲဆရာတော်ဘုရားကြီးကစူးစူးဆိုင်ဆိုင်လည်းမှတ်ပါလို့လည်းညွှန်ကြားထားပါသေးတယ်စူးစူးဆိုင်ဆိုင်မှတ်ပါဆိုတာကအယုသေးပြုပြီးတော့မှတ်တဲ့ပုဂ္ဂိုလ်ကအလိုလိုပင်နဲ့စူးစူးဆိုင်ဆိုင်မှတ်ခြင်းကိစ္စပြီးသွားနိုင်ပါတယ်စူးစူးဆိုင်ဆိုင်မှတ်ပြီးဆိုလို့ရှိရင်ဝိရိယနဲ့စိုက်မှတ်သွားမယ်ဘယ်အမူအရာကိုမဆိုးအရှုခံနေပေါ်တိုင်းပေါ်တိုင်းမလွတ်အောင်မလွတ်အောင်တတိကပ်ပြီးတော့ ရှုမှတ်သွားတာကိုစူးစူးဆိုင်ဆိုင်နဲ့မှတ်တယ်လို့ခေါ်ရပါတယ်။ဒါကြောင့်စူးစူးဆိုင်ဆိုင်လည်းပဲမှတ်ဖို့လိုအပ်သလားမလိုအပ်ပါလား။ဒါကြောင့်စူးစူးဆိုင်ဆိုင်နဲ့မှတ်ဖြစ်အောင်မှတ်ပါလို့တိုက်တွန်းပြောကြလိုပါတယ်။အဲ့လိုမှတ်ဖြစ်သွားလို့ရှိရင်ရှုဖန်ရှုဖန်များလာတော့ပုဏ္ဏပုဏ္ဏထက်ခါထက်ခါအဖန်တလဲလဲဘာဝိတဗူလိကတာကျိန်ဖန်များစွာမှတ်ဖန်မှတ်ဖန်များလာတော့စွမ်းအားတွေပေါ်လာမှာလားမပေါ်လာမှာလားဒါကြောင့်ရှုဖံများတော့စွမ်းအားပေါ်လာဆိုတဲ့အတိုင်းသရာတိသောစွမ်းအားမိမိတို့ရဲ့တဏ္ဍာမယုံကြည်မှုဆိုတဲ့တတ္တာစွမ်းအားကြိုးစားအထုတ်မှုဆိုတဲ့ဝိရိယစွမ်းအားပေါ်တိုင်းပေါ်တိုင်းအမှတ်ကိုတတိကပ်ပြီးတော့မလောက်အောင်မှတ်နိုင်တယ်ဆိုတဲ့တတိစွမ်းအားအရှိကံအာယုံလေးပေါ်မှာအမှတ်သိစိတ်ကလေးကကနေကကနေကြာသွားပါတယ်တည်သွားပါတယ်ဆိုတဲ့ဧကကတာဖြစ်သွားပါတယ်ဆိုတဲ့တမာရီစွမ်းအားတွေအလိုလိုပေါ်လာသမารိစွာဖြစ်တည်နေအများရှုမှတ်ချက်တိုင်းမှာရှုမှတ်ချက်တိုင်းမှာတိဆရာနဲ့တိတာတိဆရာနဲ့တိတာနှစ်ခုထဲရဲ့နှစ်ခုထဲရဲ့လို့အမှန်ကိုတိသွားတယ်ပညာစွာတွေလည်းပဲပေါ်လာမှာလားမပေါ်လာမှာလားအဲ့လိုပေါ်လာနိုင်ရဲ့အတွေ့ရှုဖန်များပါစေရှုဖန်ဘယ်လိုလုပ်ရမလဲများရမယ်ဒါကြောင့်ရှုဖန်များတော့စွာပေါ်လာတတ္တာကြွဓမ္မပြောเสียဆိုတဲ့အတိုင်းတရားတရားတွေပြည့်စုံလာမယ်ဝိရိယတရားတွေပြည့်စုံလာမယ်တတိတရားတွေတမာရီတရားတွေပညာတရားတွေပြည့်စုံလာပြီဆိုစွမ်းအားပြီးရှိတဲ့ပုဂ္ဂိုလ်ဖြစ်တရားလျောစွာမိမိတို့ရဲ့ပါရမီအားလျောစွာဝိရိယတတိတမာရီတွေအားပြည့်လာတော့နောက်ဆုံးအရိယမဉဏ်ဖုန်ညာတွေ့တရားရှိကနိဗ္ဗာန်အထိလည်းပဲမျက်မှောက်ပြုခွင့်နေရသွားနိုင်မှာလားမရသွားနိုင်မှာလားသူအတွက်ကြောင့်ရှုဖန်များတော့စွမ်းအားပေါ်လာဆိုသည့်ဩဝါဒဓမ္မကထာဒေသနာတစ်ခုအကျဉ်းချုပ်အားဖြင့်ခန္ဓာကြည်ညိုမတ္တာကရသဖြင့်ထိုတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအားထုတ်နိုင်ကြ၍မိမိတို့တရားလိုရှိရာတောင်းတအနိတရားများနိဗ္ဗာန်ပန်းစဉ်အတောမတရားဘုရားနိဗ္ဗာန်တရားတော်များကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆ ਾਇ ရောက်၍နိဗ္ဗာန်တရားပင်အတိအတိကိုစီကိုငှမျက်မှောက်ပြုနိုင်ကြပါစေကုန်တည်း